Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဇူလိုင်လ24ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညရဲ့အစီအစဉ်မှုကကျမစုမမရှင
်။မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တဲအောင်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့စစ်တပ်ကမတရားတပ်ဖြတ်တာကိုခံခဲ့ရတဲ့ကိုချင်းမီကိုဖြိုးစရာတို့ရဲ့အပါအဝင်တက်ကြွသူ၄ဦးအတွက်မြန်မာနိုင်ငံရှိအမေရိကန်တန်ယုံ၊ဗြိတိန်တန်ယုံနဲ့အာဆီယံကဥရောပပါလီမန်တို့ကဝန်နေကြောင်းဒီကနေ့ထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာလက်ရှိသမ္မတကိုမကျေနပ်လို့ထောင်နဲ့ချီတဲ့ပြည်သူတွေစုယုံဆန္ဒပြခဲ့ကြပါတယ်။ကမ်ဘောဒီးယားရွေးကောက်ပွဲရလဒ်ပေါ်အမေရိကန်ကစိတ်ပြတ်ကြောင်းကြေညာခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကိုချင်းမီကိုဖြိုးစရာတို့အပါအဝင်တက်ကြွလှုပ်ရှားသူ၄ဦးကြိုးပေးကွပ်မျက်ခံရတာဒီကနေ့တနှစ်ပြည့်သွားတဲ့အချိန်မှာပဲအချင်းတော်တီးတီးမှာမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရမှုတွေတီးတီးတာတာပို့ပြီးတော့မှများလာနေတယ်ဆိုပြီးလူခွေအဖွဲ့တွေကပြောပါတယ်။
ဒီဖြစ်အစကသူတို့ရဲ့ဓာဏပေါင်းစုံမှာရှုံနေနေတဲ့ရှုံနေမှုကိုလက်မခံနိုင်ပဲနဲ့သူတို့လက်ခုပ်ထဲမှာရှိနေတဲ့ငွေကြေးသားတွေကိုပုံစံမျိုးစုံနဲ့နှင်းပတ်နှိပ်စက်မယ်မတရားတက်ဖြတ်တာ
တွေထောင်ရဲ့အခြေအနေတည်ရင်အပြည့်စုံမကြခင်မှာနားဆင်ရပါမယ်ရှင်။နောက်ကြက်ငွေ2000နဲ့ငွေစက်ကူတစ်ထုတ်ဝေမယ်ဆိုပြီးဗဟိုဘဏ်ကကြေညာပြီးမှာတော့ရွှေဒေါ်လာဈေးနှုန်းတွေဖြစ်ရမြင့်တက်သွားပြီးတော့နေဆက်ငွေလွှဲလုပ်ငန်းတွေရပ်တန့်သွားတဲ့အခြေအနေပါဝင်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင
်။လက်တလုံးမှာအိုဒက်ဆာစိတ်ကန်းကိုရုရှားတို့ဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်နေတယ်လို့ယူကရိန်းဘက်ကပြောနေစင်မှာပဲရုရှားဘက်ကသိမ်းဖိုက်ထားတဲ့ခရိုင်းမီးယားကိုယူကရိန်းကဒရုန်းတွေနဲ့ဒီနေ့မှတိုက်ခိုက်ခဲ့တယ်လို့ရုရှားဘက်ကပြန်လည်းပြောဆိုခဲ့ပါတယ်။မော်စကိုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဒရုန်းနှစ်စင်းကိုပြစ်ချခဲ့တယ်လို့လည်းရုရှားစစ်တပ်ကပြောပါတယ်။မြို့တော်ဝင်ဆာဂေးဆိုဘီရာနန်ကလည်းလူနေအိမ်မဟုတ်တဲ့အဆောက်အုံနှစ်ခုပျက်စီးသွားခဲ့ပြီးထိခိုက်သေဆုံးမှုသတင်းတော့မရရှိသေးဘူးလို့ပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနအနီးမှလည်းဒရုန်းယာဉ်ရဲ့အပိုင်းအစတွေကိုတွေ့ရှိခဲ့တယ်လို့ရုရှားသတင်းအေဂျင်စီတွေကပြောကြားခဲ့ပါတယ်။ခရိုင်းမီးယားမှာလည်းယူကရိန်းမောင်းသူမဲ့လေယာဉ်ကခရမ်းမီးကျောက်တူလောင်ယုံကိုထိမှန်ခဲ့ပြီးလေကြောင်းယာဉ်ကာကွယ်ရေးစနစ်ကဒရုန်းစက်တစ်စင်းကိုပြစ်ချခဲ့တယ်လို့ရုရှားဘက်ကအုတ်ချုပ်ရေးမှူးကပြောပါတယ်။ဒီတော့တွင်မှာပဲယူကရိန်းစစ်တပ်ကအိုဒက်ဆာစိတ်ကန်းရှိကောက်နံတူလောင်ယုံကိုရုရှားဘက်ကတိုက်ခိုက်ခဲ့တဲ့အတွက်အလုသမား၄ဦးဒဏ်ရာရခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားဟာပင်လယ်နက်ကိုဖျက်ပြီးယူကရိန်းစိတ်ကန်းကနေကောက်နံတွေကိုဘေးကင်းစွာတင်ပို့နိုင်မဲ့သဘောတူညီမှုကနေနှုတ်ထွက်ဖို့အတွက်ကြေညာခဲ့ပြီးတဲ့နောက်ပိုင်းအိုဒက်ဆာစိတ်ကန်းကိုအကြိမ်မောင်းများစွာတိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင်။
တနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့စပိန်နိုင်ငံရွေးကောက်ပွဲမှာတော့လက်ဝဲလက်ယာပါတီတွေနှစ်ဖက်စလုံးဘဲပါတီမှအပြတ်သက်အနိုင်ရအစိုးရဖွင့်နိုင်တဲ့အခြေအနေမရှိတာကြောင့်နိုင်ငံရေးအရာရှေ့တိုးမရတဲ့အကျိတ်နဲ့ရှင်ပြိုင်ရတဲ့အကျက်တဲတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။ရွေးကောက်ပွဲမှာတော့အတိုက်ခံကအယ်ဘာတိုနူးနက်စ်ဖေဟိုဦးဆောင်တဲ့ကွန်ဆာဗေးတစ်ပါတီပေါ်ပူလာပါတီကအမတ်နေရာအများစုအနိုင်ရနေတာဖြစ်ပါတယ်။ဒါပေမဲ့လည်းလက်ရှိဆိုရှယ်လစ်ဝန်ကြီးချုပ်ပက်ထရိုဆန်ဂျစ်ကိုဖယ်ရှားပြီးတော့အစိုးရတစ်ဖွဲ့နိုင်တဲ့အထိတော့လွှတ်တော်အမတ်နေရာအများစုကိုမရပါဘူး။ပေါ်ပူလာပါတီအနေနဲ့လူထုစစ်တမ်းတွေမှာကြိုတင်ခံမှန်းခဲ့သလောက်အောင်မြင်အောင်လှုပ်ဆောင်နိုင်ခြင်းမရှိတာကိုလည်းတွေ့ရပါတယ်။ပေါ်ပူလာပါတီရဲ့ခေါင်းဆောင်ကတော့မသေးချာမရေရာတဲ့ကာလတစ်ခုကိုရှောင်ရှားပြီးတော့စပိန်ပြည်သူတွေပေါ်ပူလာပါတီအပေါ်ယုံကြည်စွာအနှင်းလိုက်တဲ့တာဝန်အရပါလီမန်အတွင်းကပါတီအားလုံးနဲ့ဆွေးနွေးညှိနှိုင်းသွားမယ်ဆိုတဲ့အကြောင်းကိုပြောဆိုထားပါတယ်။
ပြီးခဲ့တဲ့ပတ်ကတောင်နဲ့မြောက်ကိုရီးယားစစ်မဲ့ဇုံဘက်ကနေနေဆက်ဖြတ်ကျော်ပြီးမြောက်ကိုရီးယားနိုင်ငံနဲ့ထွက်ပြေးသွားခဲ့တဲ့အမေရိကန်စစ်သားနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့ကုလသမဂ္ဂကုတ်ကဲရုံးတို့ကြားမှာဆွေးနွေးပြောဆိုမှုတွေစတင်နေပြီလို့ကုလသမဂ္ဂကုတ်ကဲရေးတပ်ဒူဦးစီအန်ဒရူးဟယ်ရီဆန်ကဒီကနေ့မှာပဲပြောပါတယ်1950-53ခုနှစ်ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တဲ့အပြစ်ခက်ရက်စဲရေးသဘောတူညီချက်အရထူထောင်ထားတဲ့ဆက်သွယ်ရေးလမ်းကြောင်းတွေကနေတဆင့်ဆွေးနွေးမှုတွေလုပ်ဆောင်နေတာပါ မြောက်ကိုရီးယားနိုင်ငံနဲ့ရောက်နေတဲ့အမေရိကန်စစ်သားအခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေသေးတယ်လို့ပြောပေမဲ့လည်းအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။အဲဒီအမေရိကန်စစ်သားကိုပြီးခဲ့တဲ့အင်္ဂါနေ့ကအမေရိကန်နိုင်ငံကိုပြန်ပို့ဖို့စီစဉ်ထားတဲ့အချိန်မှာလေစိတ်ကနေခရီးသွားအဖွဲတစ်ဖွဲ့နဲ့သူကထွက်ပြေးသွားခဲ့တာပါ။အမေရိကန်ဘက်ကတာဝန်ရှိသူတွေကသူ့ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းထုတ်ဖော်ပြောကြားခဲ့ပေမဲ့မြောက်ကိုရီးယားဘက်ကတော့တစုံတရာပြန်လည်ပြောဆိုတာမရှိခဲ့ပါဘူးရှင်။
အစ္စရေးနိုင်ငံရဲ့လူဖွဲ့စည်းမှမကြုံဘူးလောက်အောင်ကြီးမားတဲ့အကွဲပြဲတွေကိုဖော်ထုတ်ပြတဲ့ဆန္ဒပြမှုတွေဖြစ်နေချိန်မှာပဲနိုင်ငံရဲ့တရားရေးစီရင်စနစ်ကိုပြုပြင်ပြောင်းလဲမယ့်ဥပဒေကြမ်းတစ်ခုကိုအစ္စရေးလွှတ်တော်အမတ်တွေကဒီကနေ့ပဲအတည်ပြုလိုက်ပါတယ်။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့လွှတ်တော်မှာဆွေးနွေးကြတဲ့ခါမှာတော့တော်တော်လေးကိုအခြေတင်ဖြစ်ခဲ့တာပါ။အတိုက်ခံတွေကဒါကရှက်စရာပဲလို့ပြောပြီးဒေါသတကြီးနဲ့ထွက်ခွာသွားခဲ့ကြပါတယ်။ဒီတရားစီရင်ရေးကဏ္ဍပြုပြင်ပြောင်းလဲမယ့်အဆိုပြုချက်ကြောင့်အစ္စရေးနိုင်ငံမှာလူမှုအုံကြွဆန္ဒပြမှုတွေလနဲ့ချီပြီးတော့ပေါ်ပေါက်နေကြတာဖြစ်ပါတယ်။ဝန်ကြီးချုပ်နက်တန်ယာဟုနဲ့သူ့ရဲ့မဟာမိတ်တွေကတော့တရားစီရင်ရေးပြုပြင်ပြောင်းလဲမယ့်ဥပဒေဟာရွေးကောက်ခံမဟုတ်တဲ့တရားသူကြီးတွေရဲ့လုံပိုင်ခွင့်ကိုထိန်းချုပ်ဖို့အတွက်လိုအပ်တယ်လို့ပြောဆိုထားပါတယ်။ကန့်ကွက်သူတွေကတော့အုပ်ချုပ်ရေးအာဏာကိုထိန်းချုပ်တဲ့စနစ်ကိုပြတ်ပြားသွားစေနိုင်ပြီးတော့တိုင်းပြည်ကိုအာဏာရှင်စနစ်ကိုတွန်းပို့သလိုဖြစ်သွားလိမ့်မယ်ဆိုပြီးပြောဆိုပါတယ်။အခုဆုံးဖြတ်ချက်ထွက်လာတော့အခုလိုမျိုးနက်တန်ယာဟုနဲ့သူ့ရဲ့လက်ရာစွန်းမဟာမိတ်တွေရဲ့ဆုံးဖြတ်ချက်တွေပေါ်မှာအမေရိကန်ကလည်းစိုးရိမ်ပူပန်ကြောင်းပြောပါတယ်။တရားစီရင်ရေးအာဏာကိုချုပ်ကိုင်ဖို့ရည်ရွယ်ပြီးတော့ပြုပြင်ပြောင်းလဲမယ့်တရားစီရင်ရေးဟာတရားရုံးချုပ်ရဲ့ဆုံးဖြတ်နိုင်စွမ်းတွေကိုစိန်ခေါ်စွမ်းတွေကိုကန့်သက်တာအပြင်တရားသူကြီးတွေရဲ့ပုံကိုလည်းပြောင်းလဲထားပါတယ်ရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ 190 kHz 1505ကနေလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။88ခေါင်းဆောင်တူဖြစ်တဲ့ကိုကျင်မီ NLD လွှတ်တော်ကိုစလေဟောင်းကိုဖြိုးစရာတော်နဲ့အတူတက်ကြွလှုပ်ရှားသူကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုစစ်တပ်အာဏာပိုင်တွေကကွပ်မျက်တပ်ဖြတ်ခဲ့တာတစ်နှစ်ပြည့်တဲ့အချိန်မှာပဲရန်ကုန်အမေရိကန်တန်ယုံကဝန်내ကြောင်းဒီကနေ့ထုတ်ပြန်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလအာဏာသိမ်းမှုနောက်ပိုင်းစစ်တပ်ဟာဖိနှိပ်တပ်ဖြတ်မှုတွေကိုဆက်လက်ကျူးလွန်နေတဲ့အတွက်အသက်ဆုံးရှုံးခဲ့ရတဲ့လူပေါင်း 3,800 ကျော်အတွက်မြန်မာပြည်သူတွေနဲ့အတူပူဆွေးတောကရောက်ရတဲ့အကြောင်းကိုအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အာဆီယံမှာရှိတဲ့ဥရောပပါလီမန်ကလည်း2019ခုနှစ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဥရောပပါလီမန်ကိုတွားရောက်လေပတ်ခဲ့တဲ့ကိုဖြိုးစရာတော်ရဲ့ဓာတ်ပုံကို Twitter စာမျက်နှာပေါ်မှာတင်ပြီးလွန်ခဲ့တဲ့နှစ်ကမြန်မာစစ်အစိုးရရဲ့မတရားကွပ်မျက်မှုအလုံးကိုအမှတ်ရနေကြောင်းထုတ်ဖော်ပြောဆိုထားပါသေးတယ်။အလားတူရန်ကုန် UK တန်ယုံကလည်းကိုကျင်မီကိုဖြိုးစရာတို့နဲ့အတူမတရားတပ်ဖြတ်ခံရသူတွေကိုအောက်မေ့ဂုဏ်ပြုကြောင်းဒီကနေ့ထုတ်ပြန်ထားပါတယ်။အစင်ခန်းစာရိယာစစ်အာဏာရှင်အနေနဲ့တရားဥပဒေစိုးမိုးရေးကိုဆက်လက်လစ်လျူရှုနေပြီးဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေကြောင်းပြသနေတယ်လို့လည်း UK တန်ယုံ Facebook စာမျက်နှာမှာတင်ထားတဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရန်ကုန်အမေရိကန်တန်ယုံနဲ့ရန်ကုန် UK တန်ယုံတို့ဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကစလို့ခုလိုအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုရှုံချတာဆန့်ကျင်တာဒီမိုကရေစီရေးလိုလားသူတွေကိုထောက်ခံကြောင်းပြသတာတွေကိုမကြခဏဖော်ပြလေးရှိပါတယ်။အာဏာသိမ်းစစ်ကောင်စီဘက်ကတော့ရန်ကုန်အခြေစိုက်နိုင်ငံခြားတန်ယုံတချို့ကမြမအရေးကိုဝင်ရောက်စွပ်ဖက်တာတွေရှိနေတယ်ဆိုပြီးသတိပေးချက်ထုတ်ပြန်ခဲ့မှုပါရှင်
။ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာတော့ဝင်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရပါတီ CPP ကအပြတ်အသတ်အနိုင်ရခဲ့တယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာတော့ကမ္ဘောဒီးယားကနိုင်ငံခြားအကူအညီပေးအစီအစဉ်တချို့ကိုရပ်ဆိုင်းထားပြီးတော့လူပုဂ္ဂိုလ်တချို့ကိုပြည်ဝင်ခွင့်ဗီဇာပိတ်ထားလိုက်ပါတယ်။ဝင်ကြီးချုပ်ဟွန်ဆန်ခိုင်လုံတဲ့ပြိုင်ဘက်မရှိဘဲနဲ့လွတ်လပ်ပြီးတော့တရားမျှတမှုမရှိတဲ့ဒီရွေးကောက်ပွဲကြောင့်အမေရိကန်ကစိတ်ပြတ်မိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာပြောထားပါတယ်။ကမ္ဘောဒီးယားအာဏာပိုင်တွေဟာရွေးကောက်ပွဲမတိုင်ခင်မှာနိုင်ငံရေးအတိုက်အခံတွေမီဒီယာတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေပေါ်မှာညှိမျိုးစုံနဲ့ချင်းချောင်နှောက်ယှက်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ဒီမိုကရေစီကိုထိပါတဲ့ဒီလိုလှုပ်ဆောင်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကကမ္ဘောဒီးယားမှာရှိတဲ့နိုင်ငံခြားအကူအညီပေးအစီအစဉ်တချို့ကိုယာယီရဆိုင်ဖို့နဲ့ဗီဇာကန့်သတ်ချက်တွေကိုချမှတ်ဖို့လှုပ်ဆောင်ခဲ့တာလို့ပြောခွင့်ရမတ်သရူးမီလာကပြောပါတယ်။ကမ္ဘောဒီးယားအာဏာပိုင်တွေအနေနဲ့စစ်မှန်တဲ့ပါတီစုံဒီမိုကရေစီစနစ်ပြန်လည်ထူထောင်ဖို့အစိုးရကိုဝေဖန်သူတွေနဲ့ပတ်သက်တဲ့ခံယူချက်အမြင်တွေကိုပြောင်းလဲဖို့နိုင်ငံတကာရဲ့အလဲမှာယက်တီချက်တိုးတက်ခိုင်မာဖို့အတွက်လွတ်လပ်တဲ့သတင်းမီဒီယာတွေကိုဝင်ရောက်စွပ်ဖက်တာမရှိဘဲနဲ့လှုပ်ဆောင်ခွင့် င်ပေးဖို့အမေရိကန်နိုင်ငံသားရဲ့ပြောခွင့်ရမက်ထရူးမီလာကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။အခုလိုမျိုး CPP ပါတီအနိုင်ရခဲ့တာကြောင့်နှစ်ပေါင်း40နီးပါးကြာအာနာချုပ်ကင်လာခဲ့တဲ့ဝင်ကြီးချုပ်ဟွန်ဆန်ဆက်ပြီးတော့အုပ်စိုးခွင့်ရမှာဖြစ်တယ်လို့တပြိုင်နက်တည်းမှာပဲဟွန်ဆန်ဟာအမေရိကန်စစ်တပ်ကတူဝက်စ်ပွိုက်ကျောင်းစင်းသားဖြစ်သူဟွန်မနက်ကိုအာနာလွှဲပေးဖို့ပြင်ဆင်နေတာလည်းဖြစ်ပါတယ်ဝင်ကြီးချုပ်ဟွန်ဆန်ဟာနိုင်ငံကိုအုပ်ချုပ်လာတာ38နှစ်ရှိပြီဖြစ်ပြီးတော့ဒီလိုမျိုးအနောက်နိုင်ငံရဲ့ဝေဖန်မှုတွေကိုပယ်ချပြီးသူ့သားစီကိုအာနာလွှဲပေးနိုင်ရေးကစူးညောက်ခလုတ်ဖြစ်လာမယ့်အရာမှန်သမျှကိုသားစီဖယ်ရှားဖို့လှုံ့ဆော်နေတာဖြစ်ပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံမှာသမ္မတဖာဒီနန်မာကုစ်ဂျူနီယာကသမ္မတတာဝန်ယူခဲ့တဲ့တစ်နှစ်ပြည့်အဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းမပြောခင်မှာပဲထောင်ထဲချီတဲ့ဖိလစ်ပိုင်ပြည်သူတွေဟာမနီလာမြို့လမ်းမပေါ်တွေမှာစုယုံဆန္ဒပြခဲ့ကြပါတယ်သမရမာကုစ်တာဝန်ယူခဲ့တဲ့တနှစ်တာကာလအတွင်းတိုင်းပြည်မှာအဖက်ဖက်ကယူရင်းလာခဲ့တယ်ဆိုပြီးလူအခွင့်ရေးတက်ကြွလှုပ်ရှားတဲ့အဖွဲ့ပေါင်းစုံကကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်
။ကမ္ဘာ့အချမ်းသာဆုံးတန်းထောင်ကျွယ်တထေးအီလွန်မတ်ဟာသူ့ပိုင်လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Twitter ရဲ့အမှတ်တံဆိပ်ကိုအပြာရောင်ငှက်ကလေးပုံစံကနေအဖြူရောင်ကြက်ချေကပုံစံ X အမှတ်အသားတံဆိပ်ကိုတနင်္ဂနွေနေ့ဇူလိုင်လ23ရက်နေ့ညပိုင်းကပြောင်းလဲထုတ်လုပ်လိုက်ပါတယ်။အဲ့ဒီညပိုင်းမှာပဲအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကကုမ္ပဏီရုံးညနာမှာလည်းအဲ့ဒီဒစိအမှတ်သားတစ်ကိုစလိုက်ထိုးပြီးတော့ပြသခဲ့ပါတယ်။အခု Twitter လူမှုကွန်ရက်ဆာမျက်နှာမှာအပြာရောင်ငှက်ဒစိရှိနေသေးပေမဲ့ Elon Musk နဲ့ Twitter အမှုဆောင်အရာရှိချုပ် Linda Rucarino ရဲ့ဆာမျက်နှာမှာလည်း X ကြက်ချေကအမှတ်ဒစိကလေးတွေပြောင်းသွားပြီဖြစ်ပါတယ်။ Elon Musk က Twitter အမှတ်ဒစိကိုပြောင်းခြင်းနဲ့သူ့ရဲ့ဆာမျက်နှာကိုအပြာရောင်သုံးထားတာကနေအမဲရောင်ကိုပြောင်းမယ်ဘလို့ထင်ကြပါသလဲဆိုတာကိုသူ့ဆာမျက်နှာရဲ့တန်းနဲ့ချီတဲ့ပရိသတ်ကိုလည်းမေးခဲ့သေးပါတယ်။ Twitter ဆာမျက်နှာကို2022ခုနှစ်အောက်တိုဘာလမှာဝယ်ခဲ့တဲ့က X Crawl လို့နာမည်ပြောင်းလိုက်တာကတော့ Elon Musk ကတရုတ်ပြည်က WeChat Application လို့ငွေကြေးအပေးအယူနဲ့ဒီလှုပ်ဆောင်မဲ့စာရွက်တွေကိုပြသခဲ့တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ကိုချင်းမီ NND လွှတ်တော်ကိုစလဲဟောင်းကိုဖြိုးစရာတော်တို့နဲ့အတူတက်ကြွလှုပ်ရှားသူကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့၄ဦးကိုဖမ်းဆီးအကျဉ်းချထားချိန်မှာကြိုးပေးကွပ်မျက်ခံရတာဒီကနေ့ဆိုရင်တစ်နှစ်ပြည့်သွားပြီဖြစ်ပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းကိုချင်းမီနဲ့ကိုဖြိုးစရာတော်လူအကျဉ်းထောင်တွေအတွင်းမှာမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရသူတွေကအပါအဝင်အကျဉ်းထောင်တွေထဲမှာခေါ်ထုတ်ခံရပြီးတော့တေဆုံးပျောက်ဆုံးသူတွေကတိတိသားသားများလာပါတယ်လို့လူခွေအဖွဲ့တွေကထောက်ပြနေပါတယ်။ဒီကြောင့်ရန်ကုန်ကနေပေးပို့ထားတဲ့သတင်းပြေဆုံးကိုမမ်းမြတ်တစင်အောင်ပြောပြပေးပါမယ်ရှင်
။88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုချင်းမီ NLD လွတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်နဲ့အတူတက်ကြွလှုပ်ရှားသူကိုလှမျိုးအောင်နဲ့ကိုအောင်သူရဆိုတို့ကိုဆီယနာပိုင်တွင်ကုမြင့်တက်ဖြတ်ခဲ့တာဒီကနေ့တနှစ်ပြည့်ပြီဖြစ်သလိုအာနာရှင်လက်အောက်အသက်ဆုံးရှုံးခဲ့ရသူတွေအတွက်ဝမ်းနွဲပူဆေးရတဲ့အကြောင်းနိုင်ငံတကာအသိုင်းအဝိုင်းကဒီကနေ့ထုတ်ပြန်ပြောဆိုကြပါတယ်အလားတူပြည်တွင်းလူခွင့်ရေးတက်ကြွလှုပ်ရှားသူတွေဟာမြန်မာနိုင်ငံတွင်းဒီလိုဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမေ့မသွားဖို့အခုလိုနေ့မှသတိပေးပြောဆိုကြပါတယ်သူတို့လေးဦးကိုကြိုးပေးကုမြင့်ပြီးတဲ့နောက်ပိုင်းအခု2023ခုနှစ်အတွင်းနိုင်ငံရေးအကျဉ်းသားတွေအပေါ်မှာအာနာသိန်းစစ်ကောင်စီကမတရားညှဉ်းပန်းတပ်ဖြတ်နေတဲ့အခြေအနေတွေပို့ပြီးတော့ဆိုးဝါးလာတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်အကျဉ်းထောင်တွေကနေအပြင်ကိုခေါ်ထုတ်ပြီးတော့ဒီစစ်တပ်ကဒီမတရားတပ်ဖြတ်နေတဲ့ကိစ္စတွေကျွန်တော်တို့ထောက်ကြားလာတယ်နော်အသီးစားဆုံးပြောရရင်ဓာတ်ဥထောင်လိုကိစ္စမျိုးဆိုရင်ကျွန်တော်ဒီထောင်ထဲကနေပြီးတော့ဒီအကျဉ်းသားတွေကိုအပြင်ကိုခေါ်ထုတ်သွားတယ်ထောင်ပြောင်းဆိုပြီးတော့ခေါ်ထုတ်တယ်လို့ပြောတယ်ဒီအခါကျတော့ကျမတက်လိုက်ဒီဂျွန်လ29ရက်နေ့ကဖြစ်တဲ့ကိစ္စကိုအခုဒီဘက်ဇူလိုင်လတည်းကြာမှာဒါယူထောင်တောင်ရှိတဲ့သူကနေပြီးတော့လက်မှတ်ထိုးပြီးတော့ဒေဆုံးသွားပြီဖြစ်ကြောင်းဟိုပြည်သားစုတွေကိုအကြောင်းကြားတယ်စာပို့လာတယ်ပေါ့နော်ဒါယူထောင်ဖြစ်သွားတဲ့ကိစ္စတွေလည်းမတရားတက်ဖြစ်လိုက်တာဖြစ်တယ်ပေါ့နော်နောက်တစ်ခုကဒါပါတော့ဒီတာဝီထောင်မှာဆိုလို့ရှိရင်ဒီဘက်တယောက်အပြင်ကိုခေါ်ထုတ်ပြီးတော့စစ်ကြောရေးလုပ်တယ်ညမနေ့ဆက်တဲ့ဂန်နေနဲ့ပဲကြာဆုံးသွားတယ်
နိုင်ငံ ရေး အကျဉ်းသားတွေ ထောင်ပြောင်းရှုတဲ့ အချိန်မှာ အသက် ခံလိုက်ရတာ ရှိသလို စစ်ကြောရေးမှာ ရတဲ့ ဒဏ်ရာတွေ ကြောင့် အသက် သေဆုံးရတဲ့ အထိ လူခွင့်ရေး ချိုးဖောက် ခံရတဲ့ အခြေအနေတွေ ပိုဆိုးလာနေတာ နဲ့ အမျှ ကျူးလွန်သူတွေ ကို အမြန်ဆုံး အေးအေးယူဆောင်ရွက်ဖို့ AAPP က တိုက်တွန်းထားပါတယ် အကျဉ်းထောင် တော်တော်များများမှာ ဖြစ်နေတဲ့ အခုလို မတရား နှိပ်စက် ညှဉ်းပန်း တပ်ဖြတ် ခံရတာတွေ ဟာ လက်ခံနိုင်စရာ မရှိဘူးလို့ AAPP တာဝန်ရှိသူက ပြောပါတယ်
ဒီလိုပဲ ကျွန်တော်တို့ ဒီနေ့ထောင်မှာ ဒီလိုရှိရင်လည်း ဦးစိန်ဝင်းဆိုတဲ့ နိုင်ငံကျင်းသားတယောက်ကအပြင်ကိုခေါ်ထုတ်ပြီးတော့အဖြစ်ခံရတယ်ပြန်ရောက်လာတဲ့အခါမှာချစ်ကြောရေးမှာရလာတဲ့ဒဏ်ရာတွေနဲ့ပဲညမနေစမှုတန်နေနဲ့ပဲအကျဉ်းထောင်ထဲမှာစုံဝင်ဒီတိုင်းဥဆောင်သူထွက်ပြေးရဆိုတဲ့ကိစ္စမဖြစ်ခင်မှာဒဏ်ဥဆောင်မှာလည်းနိုင်ငံကျင်းသားနှစ်ယောက်ကဒီလိုပဲအပြင်ကိုခေါ်ထုတ်ပြီးတဲ့ခါကျတော့အပူရှက်ပြီးတော့တိတ်ဆုံးသွားတယ်လို့အစာရင်တွေးကြောက ချက်မှုတွေဖြစ်တယ်လို့ပဲကျွန်တော်အနေနဲ့ပြောချက
်အာနာသိမ့်မှုနောက်ပိုင်းတက်ဖြတ်ခံရသူ3800ကျော်နဲ့ဖမ်းဆီးထိန်းသိမ်းခံရသူ2000နီးပါးရှိပြီးထိန်းသိမ်းခံရသူအများစုပြန်မလွတ်သေးတဲ့အကြောင်း AAPP ကထုတ်ပြန်ထားပါတယ်။ကျိုးပီးကုမြင့်ခံရသူတွေနဲ့နိုင်ငံရေးအကျဉ်းသားတွေတည်ဆုံတဲ့အချိန်မှာအလောင်းပြန်မရတဲ့ကိစ္စတွေဟာဆီယာနာရှင်တွေကျူးလွန်နေတဲ့အထဲမှာတာမန်ရာဇဝတ်မှုမဟုတ်တဲ့ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကဝေဖန်ထောက်ပြပါတယ်။ဒီလိုအခြေအနေတွေဟာလက်ရှိအာဏာသိမ်းစစ်ကောင်စီလက်ထက်မှာအရင်အာဏာရှင်အဆက်ဆက်လက်အောက်ကျုံရတာတွေနဲ့နှိုင်းယှဉ်ရင်အဆိုးဆုံးဖြစ်တယ်လို့ AAPP တာဝန်ရှိသူကပြောပါတယ
်။ပူပြီးဆိုးတာတယ်ဆိုတာလည်းဒါရှင်းပါတယ်။ဒီစစ်အုပ်စုကသူတို့ရဲ့ကဏ္ဍပေါင်းစုံမှာရှုံးနေနေတဲ့ရှုံးနေမှုကိုလက်မခံနိုင်ပဲနဲ့သူတို့လက်ခုပ်ထဲမှာရှိနေတဲ့နိုင်ငံရေးကျင်းသားတွေကိုပုံစံမျိုးစုံနဲ့နှိမ့်ပတ်နှိမ့်ဆက်မယ်။မတရားတက်ဖြတ်တာတွေအဲထောင်တွေမတရားပြောင်းတာတွေသူတို့လုပ်လို့ရတဲ့နှိမ့်ပတ်နှိမ့်ဆက်မှုပေါင်းမျိုးစုံနဲ့သူတို့ကကျူးလွန်လာတာဖြစ်တယ်ပေါ့နော်တေချာပေါက်တာဘယ်ဖြစ်ဘယ်ကာလနဲ့မှမတူရဲ့ဖြစ်အခြေအနေကိုရောက်နေရပါဗျာ
ကိုချင်းမီနဲ့ကိုဖြိုးစီရတော့အပါဝင်တက်ကြွလှူရှားသူ၄ဦးကျိုးပေးကုမြက်ခံရတာတစ်နှစ်ပြည့်တဲ့အချိန်မှာရန်ကုန်အမေရိကန်တန်ယုံနဲ့ဗြိတိရှ်တန်ယုံတို့ကလည်းဝန်းနေပူဆွေးချောင်းထုတ်ပြန်ကြပါတယ်2020ခုနှစ်အာနာသိမ့်ပြီးတဲ့နောက်ပိုင်းဆီယနာရှင်ရဲ့ဖိနှိပ်တက်ဖြတ်မှုတွေအကြမ်းဖက်လူရဲတွေကြောင့်အသက်ဆုံးရှုံးခဲ့ရတဲ့လူပေါင်း3800ကျော်အတွက်မြန်မာပြည်သူတွေနဲ့အတူပူဆွေးတောကရောက်ရကြောင်းဖော်ပြထားပါတယ်။အခြေခံကြတဲ့လူခွင့်ရင်းနဲ့လူလက်ခွင့်တွေကျင့်သုံးနိုင်ဖို့စိတ်အားထက်သန်ကြတဲ့မြန်မာပြည်သူတွေကိုဆက်လက်အားပေးထောက်ခံသွားမယ့်အကြောင်းလည်းပြောဆိုထားပါတယ်ရှင်
။ကြိုးပေးကွက်မြက်ခံရတဲ့တစ်နှစ်ပြည့်တဲ့အချိန်မှာပဲကိုချင်းမီကိုဖြိုးစရာတော်တို့လိုမျိုးအကျဉ်းထောင်နေတဲ့မှာမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရသူတွေအကျဉ်းထောင်နေတဲ့ကနေခေါ်ထုတ်ခံရပြီးတော့တေဆုံးပျောက်ဆုံးသွားတဲ့သူတွေတိတိတသားပို့ပြီးတော့မှများလာနေတဲ့အခြေအနေတွေကိုမတ်မြတ်ဒဇင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗဟိုဘဏ်ကနေပြီးတော့ကျပ်ငွေ2000တန်ငွေစက္ကူတစ်ထုတ်ဝေမယ်လို့ကြေညာပြီးမှပဲရွှေနဲ့ဒေါ်လာဈေးတွေမြင့်တက်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်လာမယ့်ဇွန်လ31ရက်နေ့မှာကျပ်ငွေ2000တန်ငွေစက္ကူအစ်စ်ကိုထုတ်ဝေမယ်လို့မြန်မာနိုင်ငံတော်ဗဟိုဘဏ်ကနေမနေ့တုန်းကကြေညာပြီးမှပဲရွှေနဲ့ဒေါ်လာဈေးတွေမြင့်တက်သွားပါတယ်။နိုင်ငံမှာစီးပွားရေးတည်ငြိမ်မှုမရှိတဲ့အချိန်မှာအခုလိုမျိုးငွေစက္ကူအစ်စ်ထုတ်ဝေမယ်ဆိုတဲ့သတင်းကြောင့်ငွေကြေးဖောင်းပွားမှုတွေပုံများလာပြီးတော့အကြက်တဲတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့ဈေးကွက်စောင့်ကြည့်လေ့လာသူတွေနဲ့ပညာရှင်တွေကသုံးသပ်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့မအေးသန္တာကျော်ကတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံတော့ဘောဘန်ကနေပြီးတော့ကျပ်ငွေ2000နဲ့ငွေစက္ကူတစ်ကိုလာမယ့်ဇူလိုင်လ31ရက်နေ့မှာထုတ်ဝေမယ့်အကြောင်းမနေ့ကဇူလိုင်လ23တနင်္ဂနွေနေ့မှာကြေညာခဲ့တာပါအရေးအတွက်အကန့်အသတ်နဲ့ထုတ်ဝေမှာဖြစ်ပြီးတော့ဒီအစီအစဉ်ဟာဟောင်းနွမ်းငွေစက္ကူတွေနေရာမှာလဲလှယ်ဖို့ဖြစ်တယ်လို့စစ်ကောင်စီကတော့ထုတ်ပြန်ထားပါတယ်ဒါမင်းလည်းစီးပွားရေးဈေးကွက်တည်ငြိမ်မှုမရှိချိန်မှာအခုလိုမျိုးငွေစက္ကူတစ်ထုတ်ဝေတာကငွေကြေးဖောင်းပွားမှုနဲ့အတူစီးပွားရေးလုပ်ငန်းတွေပေါ်မှာရိုက်ခတ်မှုပြင်းထန်စေလိမ့်မယ်လို့စီးပွားရေးလုပ်ငန်းရှင်တဦးကသုံးသပ်ပါတယ်
။ငွေတွေကဒီဒေါ်လာဈေးတို့ထုံစင်းလုံးတို့ကအတက်ပဲဖြစ်နေရလေ။ငွေကြီးရတဲ့တို့ပါပဲဈေးတွေလုံးလိုက်တာနဲ့အတက်ကဖြစ်နေဆိုတော့ဒီတို့ကထုတ်လိုက်ချင်းအပြည့်နဲ့လူရဲ့ဒီဆိုရင်စောင့်နှံမှုပုံပြီးကြီးနေတာပေါ့နော်။တို့ပြီးတော့ဒီကနေတင်းနေတဲ့လူတွေကတော့ဒါဆက်ရမှုကြီးမှာပေါ့နော်။ငွေတွေကဒီတိုင်းကြောင့်ဆိုတော့ဝယ်ဖို့ထက်ခံနေတဲ့အချိန်နေပါဘူးနော်။တို့ကရောင်းလုံးကပုံနေသွားတဲ့ကြောင့်မလို့ကျုပ်ပေးမယ်နေပါလေပေးချေဖို့လိုတဲ့ဆက်ချက်တယ်။ဒါကလည်းဒီဆိုရနေပြီးအပြည့်အစုံနေဝယ်ဖို့တွေ့တယ်ဟိုမကြောက်ဘူးပေါ့နော်။ဒါကဟိုပြင်မမှလည်းဝယ်ရမလို့ဘူးဆိုတော့။နိုင်ငံကြီးနေပတ်စိတ်ပေးချေတဲ့နေရာမှာဆက်ဆံရာစာချုပ်တွေလည်းပေးချေဖို့လိုတဲ့ဆက်ချက်ကြီးဖြစ်လာမယ်လို့မြင်တယ်။ အဲ့တော့ဒီချိန်တွေကတော့ကောင်းတဲ့အချိန်မှာတော့မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ
်။ဘိုးဘန်ကတော့အရေးအတွက်အကန့်အသတ်နဲ့သာထုတ်ပြီးတော့ငွေဆက်ကူအဟောင်းတွေနဲ့အစားထိုးလဲပေးမှဖြစ်လို့ငွေကြေးဖောင်းပွားတာမဖြစ်နိုင်ဘူးလို့စစ်ကောင်စီရဲ့မီဒီယာတွေမှာဖြေကြားထားပါတယ်။ဆောင်ကြည့်လေးလာသူတွေကတော့အခုချိန်မှာငွေကြေးအစ်စ်ထုတ်ဝေတာဟာအစိုးရအသုံးစည်းရေးငွေလိုအပ်တာကြောင့်ဖြစ်နိုင်တယ်လို့တွက်ဆပြောဆိုကြပါရယ်ငွေဆက်ကူအစ်စ်ထုတ်ဝေတဲ့အကျိုးဆက်ကြောင့်မြန်မာကျပ်ငွေတန်ဖိုးကျဆင်းပြီးတော့စားသောက်ကုန်နဲ့လူသုံးကုန်ပစ္စည်းတွေအဆမတန်ဈေးတက်လာနိုင်တယ်လို့စီးပွားရေးပညာရှင်တို့ကသုံးသပ်ပါတယ
်လက်ရှိခြေရာနေရာမှာထပ်ပြီးတော့ပို့ပြီးတော့ဆိုးဆိုးဝါးဒီအောင်မူလရာပြုံစင်းဆိုရင်လောက်ရမျိုးဖြစ်ရမျိုးဖြစ်နေတာလေဒါပို့ပြီးတော့ဆိုးဆိုးဝါးဒီလာမှာပို့ပြီးတော့ယုံကြည်မဲ့လာမှာပြစီဝါရေးရပို့ပြီးတော့ချင်းကြီးစုလာမှာဒါကတော့အကြီးလက်ခံလို့ရပါမယ်ကြီးတမ်းမလူစားတော့နေဝေချန်စားတော့ဝါးဈေးနှုန်းကြီးကြီးအစနေကိုတက်နေတာဟုတ်လို့ပို့ဆိုးတာကဒီပြန်မကွေပေါ့ပါဒါကိုဈေးနှုန်းတက်တော့ကာဝဲမှုတွေဝေချက်တွေဒေါ်လာတင်ချမ်းကြီးပလာမော်တော်ကားစားပြီးချွေးအဲ့ဒီဈေးနှုန်းကြီးကခါလေးခုန်ခုန်ပို့ကုန်တက်နေတာလေလက်တွေမှာကျင်တော့မန်းစားလို့ရဖို့အတွက်ကိုကြီးစီအမျိုးမျိုးဒီစတောင်းတွားရလို့နေတော့ဒီဈေးလုံးတက်ဒီ50ခန်းတူညာလေးတက်တူအထက်ပုံပြီးတော့ဒီဈေးတက်လို့ပြောရမှာ
ဒီတင်းထွက်လာပြီးပြီးစင်ပါပဲပထမဆုံးရိုက်ခတ်မှုကတော့ပြည်ရဲမှာရွှေနဲ့ဒေါ်လာဈေးတွေတက်သွားတာပါဒီနေ့တရက်ထဲမှာတင်ဒေါ်လာကိုကျပ်ငွေလဲနှုန်းကကျပ်နေရာနေပါလောက်ခုန်တက်သွားခဲ့တယ်လို့ဆက်ပြီးတော့တက်နိုင်ပွဲရှိတယ်လို့ဒေါ်လာရောင်းဝယ်ရေးလောက်ကိုင်းနေတဲ့မက်သက်ဆွေကပြောပါတယ
်2000ထက်မထွက်သေးဘူးထွက်မယ်ဆိုတဲ့တဲ့နဲ့တင်ဒီမနေ့ကအမှန်တကယ်ဆိုဈေးဖွင့်ရမှာအောင်ဈေးမဖွင့်မယ်အကုန်လုံးကစောင့်ကြည့်နေတာဒေါ်လာကလည်းဝယ်မဲ့သူပဲရှိရရောင်းမဲ့သူမရှိဘူးအဝယ်တွေပဲများပြီးအရောင်းတော့မရှိတဲ့လောက်ဖြစ်သွားတာအရောင်းဝယ်ဖြစ်တော့လည်း3,300နဲ့ဖြစ်တယ်ဒေါ်လာကို200လောက်ကိုတက်သွားတာထက်တက်မယ်ထင်ပါတယ
်စစ်ကောင်စီဘိုးဘန်ကတော့ငွေကြေးဖောင်းပွားမှုနှုန်းထိန်းချုပ်နိုင်အောင်လို့မူဝါဒတွေချမှတ်ဆောင်ရွက်နေတဲ့အကြောင်းနဲ့ငွေဆက်ကူတစ်ထုတ်ဝေလို့ငွေကြေးဖောင်းပွားမှုမဖြစ်နိုင်လို့ပြောဆိုထားတဲ့ပြင်အခုကိစ္စကိုအကြောင်းမျိုးမျိုးပြပြီးတော့ကုန်စင်းတို့တက်အောင်လို့လှုံ့ဆော်တဲ့သူတွေနိုင်ငံသားငွေလဲနှုံမြင့်အောင်လို့ကြိုးစားတဲ့သူတွေဟာပြည်သူအကျိုးစီးပွားကိုပြက်စီးအောင်ဆောင်ရွက်နေသူတွေဖြစ်လို့ဖော်ထုတ်အရေးယူသွားမယ်လို့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့သတိပေးချက်ထုတ်ပြန်ထားပါတယ
်။ဒါကတော့နိုင်ငံတော်ဗဟိုဘဏ်ကနေကျပ်ငွေ2000တန်ငွေဆက်ကူတစ်တွေထုတ်ဝေမယ်လို့ကြေညာပြီးမှရွှေနဲ့ဒေါ်လာဈေးနှုန်းတွေမြင့်တက်သွားပြီးတော့ငွေကြေးဖောင်းပွားမှုတွေပိုဆိုးဝါးလာပြီးအကျပ်တဲတွေပိုပြီးဖြစ်လာနိုင်တယ်ဆိုတာကိုစီးပွားရေးပညာရှင်တွေသုံးသပ်ကြတဲ့အကြောင်းသတင်းကိုမဲအေးတန်နာကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်သေးပါပဲဒီလိုမျိုးမြန်မာနိုင်ငံဘက်မှာကျပ်2000တန်ထွက်မယ်လို့သတင်းထွက်ပြီးမှပဲထိုင်းမြန်မာနယ်စပ်ကငွေလွှဲဈေးကွက်ရပ်တန့်သွားတဲ့အကြောင်းသတင်းကိုတစ်ဆက်သေးတင်ပြပေးကြပါတယ်။မြန်မာကျပ်ငွေ2000နဲ့အစ်စ်ထုတ်ဝေမယ်လို့စစ်ကောင်စီကမနေ့ကကြေညာခဲ့ပြီးတဲ့နောက်မှာပဲမြန်မာကျပ်ငွေတန်ဖိုးထိုးကျသွားပြီးတော့ငွေဈေးကမတည်ငြိမ်တာကြောင့်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ငွေလွှဲလုပ်ငန်းတွေရပ်တန့်သွားပါတယ်။ငွေလွှဲလုပ်ငန်းတွေလုပ်နေတဲ့စိုင်တော်တော်များများလက်တလောမှာပိတ်ထားကြတဲ့အကြောင်းကိုထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကစူးစီးပြီးတော့သတင်းပေးပို့ထားပါတယ်
။စစ်ကောင်စီကဇူလိုင်လ31ရက်နေ့မှာကျပ်ငွေ2000တန်အစ်စ်ထုတ်ဝေမယ်ဆိုပြီးကြေညာခဲ့ပြီးတဲ့နောက်မြန်မာကျပ်ငွေတန်ဖိုးထိုးကျခဲ့ရမှာမနေ့ကတော့မြန်မာကျပ်ငွေသသိန်းကိုထိုင်းဘတ်ငွေ1000အောက်ရောက်သွားတဲ့အထိဖြစ်ခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မှာကျပ်ငွေတန်ဖိုးအနည်းငယ်ပြန်တက်လာပေမဲ့အတက်အကျမြန်လွန်းတဲ့အတွက်ငွေလွှဲလုပ်ငန်းတွေကိုရပ်နားထားရတယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကငွေလွှဲလုပ်ငန်းလုပ်ကိုင်သူတို့ကပြောပြပါတယ
်။အော်ငွေရကိုကျပ်ငွေအပေါင်းများနေလို့သူငွေမရလွှဲမရဘူး။มันพูดได้ยัดหาละมันจะยัดอู้แบบตะมิวอู้ตะจาตะมิวอะไรบ้างนี่ลูกญาติแล้วยัดหาละดิมวยก็ยัดอู้ตะมิวตะจาตะมิวซื้อชงน่ะบ่โหเวทาละหายตาชงน่ะตัวน่ะบ่ต้องไม่เหงื่อดิอู้ตะมิวตะจาตะมิวเพียงนี่แหละฮะก็แต่250เฉยๆอ่ะอะอวยดิ250ไปลูกดีไม่ยอมจ้ะหรอถ้าจะเปลี่ยนตัดละ1000เนี่ยอู้เปลี่ยนไปโหดิไม่ได้จ้ะเปลี่ยนตัดละ1080 1080 1090ไม่เหงื่อดิติปติตะเยแท้มาเลยมา3-4မျိုးยอมนี่ล่ะ
ထိုင်းဘတ်ငွေ1000ဝန်းကျင်ကိုငွေလဲမယ်ဆိုရင်မြန်မာကျပ်ငွေ3000လောက်ရတာကြောင့်ထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားတွေကမြန်မာပြည်ထဲငွေလွှဲဖို့လုပ်နေကြပေမဲ့လောလောဆယ်ငွေကြေးမတည်ငြိမ်မှုတွေကြောင့်ငွေလွှဲလို့မရဘူးဆိုပြီးနေဆက်မှာနေထိုင်သူတဦးကလည်းပြောပါတယ
်ပမာငွေကတအားဟိုနေဖြစ်လာတဲ့ခါကျတော့ထိုင်းဘတ်ငွေကနည်းနည်းပဲပြရပမာပတ်ဆက်အများကြီးရတဲ့ခါကျတော့လူတွေအလဲလိုက်တယ်လိုက်တဲ့ခါကျတော့ပမာငွေအလင်းမီမပေးနိုင်တော့ဘူးငွေသွားလဲတဲ့ခါကျတော့ပမာငွေသူတို့ကပြန်ပြီးတော့မပေးနိုင်တဲ့ခါကျငွေတွေလို့မြောက်ခဏရာကြီးဖိတ်ထားတယ်ဆိုပြီးတော့ပြောတယ်မှာ
တချို့ကတော့ငွေသေးကြချိန်မှာမြန်မာကျပ်ငွေတွေကိုလိုက်ဝယ်တာတွေရှိပြီးပြန်ရောင်းတာမလုပ်ဘဲငွေကိုသိမ်းထားဖို့လိုက်ဝယ်နေတာတွေလည်းရှိနေတယ်ဆိုပြီးငွေလွှဲလုပ်ငန်းလုပ်ကန်နေသူကပြောပြပါတယ်
တချို့ကကြတော့လည်းဟိုဘလီရောက်တယ်ရောင်းတဲ့ခါတွေကိုဒီဈေးနဲ့ဈေးနေပြီးဝယ်လိုက်တယ်ဈေးနေပြီးတော့ဝယ်လိုက်တယ်ဟိုပြန်အထုတ်ကြတော့တိတ်မထုတ်ကြဘူးပေါ့
ငွေစက်ကူအစ်စ်မထုတ်ရသေးခင်ကိုပဲအရင်တုန်းကဖြစ်ခဲ့ဘူးတဲ့အတိုင်းငွေကြေးဖောင်းပွားတာကုန်စည်နှုန်းမငြိမ်တာကုန်ပစ္စည်းတွေဝယ်ယူတူလောင်တဲ့အခါမှာဆုံးရှုံးတာတွေဇက်တိုက်ဖြစ်လာနေတယ်လို့လည်းကုန်တယ်တွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲမြန်မာကျပ်ငွေတသိန်းကိုထိုင်းဘတ်ငွေ1200နီးပါးရှိခဲ့ပေမဲ့ဒီကနေ့မှာတော့မြန်မာကျပ်ငွေတသိန်းကိုဘတ်တစ်ထောင်ဝန်းကျင်လောက်ထိထိုးကြခဲ့တာပါနောက်ထပ်လည်းကျပ်ငွေထပ်ကျနိုင်တယ်ဆိုပြီးကုန်တယ်တွေကစိုးရိမ်ပူပန်နေကြသလိုဒီလိုငွေကြေးမတည်ငြိမ်မှုတွေကြောင့်ထိုင်းနယ်ဇက်မှာငွေလွှဲလုပ်ငန်းလုပ်ကိုင်နေသူတွေကသူတို့လုပ်ငန်းတွေကိုလက်တလုံးရပ်နှားထားကြတာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာတော့ဗဟိုဘဏ်ကကျပ်2000တန်ငွေစက်ကူအစ်စ်ထုတ်ဝေမယ်ဆိုပြီးတော့ကြေညာလိုက်တဲ့နောက်ပိုင်းထိုင်းမြန်မာနယ်ဇက်ကငွေလွှဲလုပ်ငန်းတွေရပ်တန့်သွားတဲ့အခြေအနေသတင်းကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်နဲ့ဒီကရင်နီနယ်ဘက်မှာရှိတဲ့စစ်ရေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်ရှမ်းနယ်ကရင်နီနယ်ဇက်မိုးပြဲမြို့အနီးမှာတိုက်ပွဲတွေဖြစ်ပွားနေတာဒီကနေ့ဆိုရင်9ရက်ဇက်တိုက်ဖြစ်နေပါပြီလို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲဖဲခုံမြို့နယ်မှာတော့နှစ်ဖက်တိုက်ပွဲမရှိပေမဲ့အရဲသားပြည်သူတွေနေထိုင်နေတဲ့ကျေးရွာတွေကိုလက်နက်ကြီးတွေကျရောက်ပောက်ကွဲတာတွေရှိနေလို့ထောင်နဲ့ချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုဆင့်ကဲပြီးတော့ပြောင်းရွှေ့နေထိုင်နေကြရပါတယ်။မိုးပြဲနဲ့ဖဲခုံဘက်ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုကိုဝင်းခန့်မောင်ပြောပြပေးပါမယ်ရှင်။
ရှမ်းနယ်ကရင်နီနယ်ဆက်မိုးပြဲမြို့ဒီကဆောင်ကန်းကျေးရွာတစ်ဝိုက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားဒီကနေ့တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါရယ်ဒီကနေ့ဇူလိုင်လ24ရက်နေ့နဲ့ပါဆိုရင်ဆောင်ကန်းရွာတစ်ဝိုက်တိုက်ပွဲဖြစ်နေတာ5ရက်လောက်ရှိပြီလို့လည်းဆိုပါရယ်စစ်ကောင်စီတပ်ဖွဲ့တွေစစ်ကြောင်းထိုးလာတဲ့အတွက်ကရင်နီပူးပေါင်းတပ်တွေနဲ့ထိတွေ့တိုက်ပွဲတွေဖြစ်နေတာလို့အနီနာကျေးရွာကဒေသခံတကူက VOA ကိုအခုလိုပြောပြပါတယ်
။ဆောင်ကန်းဘက်မှာတိုက်ပွဲဖြစ်နေတာကြာကျွန်တော်တို့ရွာလဲဆောင်ကန်းနဲ့ပဲနီရော်လေးဒီတကြောတော့တိုက်ပွဲတော့အများနဲ့ဖြစ်နေတော့ပေါ့နော်။ဟုတ်ဒီနေ့တော့ဒီကျွန်တော်တို့ဆောင်ကန်းဟိုမှာဟိုဒီအရှိတ်ကန်ပူတက်သွားတဲ့လမ်းမှာလဲတိုက်ပွဲဖြစ်တယ်။နောက်ဒီကျွန်တော်တို့ရွာအကျော်မှာတော့တစ်စိတ်တလုံးမှာလဲတိုက်ပွဲဖြစ်နေတယ်ကြာ။လင်းငါရက်လောက်ကြာတော့ဒီမိုးပြန်နေတို့စင်လာတယ်ပေါ့နော်။စင်လာတော့အမဆောင်ကန်းမှာလဲတတောင်းနာတယ်။ဆောင်ကန်းကနေတတောင်းနာရဲ့ဆိုမှတင်သားရဲ့အချိန်မှာဒီတိုက်ခံရရှောင်းတာတယ်ပေါ့နော်။သူတို့ဒီတိုင်းခြေကျင်နေတယ်ကောင်းတော့နော်ဒီတစ်ခါကျွန်တော်တို့တော့ကြားတယ်ကြောက်မှာလေခါလဲစစ်တောင်းကုန်းကုန်းကြောင်းနဲ့တတန်ဆိုတော့ကုန်းကြောင်းနဲ့တတန်ကားနဲ့ဖြတ်သွားတယ်ခြေကျင်နဲ့ချက်နဲ့ဖြတ်သွားတယ်အခုကျတော့သုံးရဆက်တက်ကိုတို့တော့ဒီခြေကျင်နဲ့တွာလာပြီးကြတော့ဗောနော
်စစ်ကောင်စီတက်တွေဟာမိုးပြဲမျိုးကနေဆောင်ကန်းကျေးရွာလမ်းအတိုင်းနေ့စဉ်လိုလိုစစ်ကြောင်းစင်လှုပ်ရှားနေတာမို့ကျေးရွာတော်တော်များများကရွာသူရွာသားတွေရွာထဲမှာမနေရကြတော့ပဲအိုးအိမ်တွေဆုံးခွာပြီးဘေးလွတ်ရာတင်းရှောင်နေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီတော့တွင်လက်တလောတိုက်ပွဲတည်ငြိမ်နေတဲ့ဖဲခုံမျိုးနဲ့အရှိချမ်းမီစီလောကျေးရွာဘက်မှာလဲစစ်ကောင်စီကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတဲ့အကြောင်းရွာကန်တူကပြောပါတယ
်။မင်းညာညာဖြစ်ဆိုလဲဘယ်ခက်မှပြည်တာတော့မဟုတ်ပါတော့သူတို့သူတို့ရောက်ရှောက်ပြည်လက်နက်ကြီးတွေစစ်လောရွာထဲမှာစုံလုံးကြတယ်နော်ဟိုတောင်ဆောင်ထဲမှာမလုံးပြောလမ်းသေးနော်ဘယ်ထုံဖက်မှာမလုံးလားစုံလုံးလမ်းသေးလက်နက်ကြီးတွေရောက်ပြည်တယ်လေဘယ်ခက်မှမပြေပါနော်ညာချင်းလေ
ဒီလိုပစ်ခတ်မှုတွေကြောင့်နေတချို့ထိခိုက်ပျက်စီးတာရှိပေမဲ့လူထိခိုက်ဒေဒီမှုရှိမရှိတော့လောလောဆယ်မသိရသေးဘူးလို့လည်းအဲ့ဒီဒေတာကန်ကပြောပါတယ
်။စနေညကတည်းကလေထုံးလူတွေဒီသူတွေကကလုံးစီရှောင်းကြတော့စီရှောင်းစခန်းမှာသူကလုံးတောင်းနေတယ်။နောက်အနောက်ကနေလက်နဲ့ကြည့်ရရရရှောက်ပြီးတော့ဦးအိမ်ကြီးကတချို့တို့တော့ရှိရပါတော့ထိခိုက်တဲ့လူရှိမရှိအဲ့ဒါတော့သိကြတော့ကျမတို့လည်းမသိရသေးဘူးကနော
်။ဖဲခုံမြို့နယ်ဘက်မှာတိုက်ပွဲတွေမကြာခဏဆိုသလိုဂျိုးကြားဖြစ်ပွားတာရှိပေမဲ့ဒီအပိုင်းမှာတော့နှစ်ဖက်တိုက်ပွဲမရှိဘဲလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့လည်းသူကပြောပါတယ်ဒီလိုပစ်ခတ်မှုတွေနဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသူရွာသားတွေဘေးလွတ်ရာကိုရှောင်နေရပြီးအချိန်ကြာလာတဲ့အမျှစားရေးတောက်ရေးအခက်အခဲမျိုးစုံလည်းရင်ဆိုင်နေကြရတာပါပစ်ခတ်တံတွေငြိမ်သွားတဲ့အခါမျိုးမှာနေအိမ်တွေစီပြန်လာကြတာရှိသလိုအခြေအနေဆိုးတဲ့အခါဘေးလွတ်ရာကိုထပ်မံတိမ်းရှောင်ကြလိမ့်ရှိပါတယ်ပြီးခဲ့တဲ့လပိုင်းကတိုက်ပွဲပြင်းထန်ခဲ့တဲ့ဖဲခုံမြို့နယ်အနောက်ချမ်းစက်တော်ရွာကျေးရွာဘက်မှာလည်းအခုချိန်ဒီနှစ်ဖက်ပစ်ခတ်တံတွေကြားနေရဆဲပဲလို့ဒေသခံတွေကဆိုပါတယ်။ဒါကြောင့်စစ်ရှောင်တွေအိမ်မပြန်ရဲသေးကြဘူးလို့လည်းဒေသခံတို့က VOA ကိုအခုလိုပြောပါတယ်
။ရခိုင်မှာတော့အတန်တွေကြားနေသေးတယ်ချင်းပြန်လို့လည်းပြန်လို့ပြန်မရဲကြဘူးချင်းမိတိုင်းတို့လည်းလည်းပြောလည်းနေငယ်အောင်ချင်းဘယ်လိုမျိုးလဲတော့မပြောတတ်ဘူးဗါလဲစနေတောင်ရသွားတဲ့သူကအတန်တွေကြားတယ်တဲ့ရခိုင်မှာအတန်တွေကြားတယ်လည်းနေငယ်အောင်လည်းနေပြောတိုက်ပွဲရှိမရှိတော့မသိဘူးနော်အမျိုးအမျိုးအတန်ကြားတော့တိုက်ပွဲရှိမယ်လို့တော့ထင်နေချင်းဟုတ်တောင်စလုံးကလည်းမပြန်ရဲကြတယ်ဘုံပြောတယ်ချင်းဒါလည်းဟိုမျိုးမိုင်းပြီးမရှင်းသေးလို့မပြန်ရဲဘူးမပြောချင်း
စစ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကိုင်တော်လှန်လှုပ်ရှားမှုတွေအားကောင်းနေခဲ့တဲ့ KND ဒေသမှာ အခုနောက်ပိုင်းစစ်ကောင်စီတပ်တွေကလည်းလက်နက်အင်အားနဲ့စစ်တီအင်အားတွေဖြည့်တင်းလာတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါ။နေရာနဲ့နှစ်ဖက်တိုက်ပွဲတွေရှိနေတာနဲ့မျှစစ်ပေးဒုက္ခသည်တွေတောင်းတဲ့ချီအိုးအိမ်တွေဆုံးခွာထွက်ပြေးနေကြရပါတယ်ခင်ဗျာ
။ဒါကတော့ရှမ်းနဲ့ကရင်နီနယ်စပ်ကစစ်ရေးအခြေအနေသတင်းကိုကိုဝင်းခန့်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တက်ရောက်သတင်းလောအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOY အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOY မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voyplus ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2023ခုနှစ်ဇူလိုင်လ24ရက်တနင်္လာညချမ်းအထံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံသားရေးဝန်ကြီးတွေ့ဆုံမှုကနေဘာမျော်လင့်ဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်မှာတင်ဆက်ပေးထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းကတည်းကစပြီးတော့အထိမ့်သိမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုထိုင်းနိုင်ငံသားရေးဝန်ကြီးကအာဆီယံစည်းဝေးမတိုင်ခင်ရက်ပိုင်းအလိုမှာတွေ့ဆုံခဲ့တယ်ဆိုတဲ့သတင်းပေါ်မှာဘလို့မျိုးတုံ့ပြန်မှုတွေရှိပါသလဲဆိုတဲ့ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုသားညုံတင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံကိုပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကထိုင်းနိုင်ငံရဲ့ဝန်ကြီးဒွန်ပရမုတ်ဝန်ဒီပြည်သူ့ဝတ်ဝတ်နဲ့ရောက်ရှိခဲ့ပြီးတော့အဲ့ဒီခီးစဉ်မှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးကနောက်ပိုင်းမှာပြောပါတယ်။အဲ့ဒီတွေ့ဆုံမှုမှာဒေါ်ဆန်းစုကြည်နေနဲ့မြန်မာရေးအဖြစ်ရှာဖို့ဆွေးနွေးပြောဆိုတာတွေကိုထောက်ခံတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးကပြောဆိုထားပါတယ်။ဒီတွေ့ဆုံနဲ့ဆိုတာကိုစစ်ကောင်စီဘက်ကလည်းအတည်ပြုပါတယ်။ဒေါ်ဆန်းစုကြည်ကိုတွေ့ဆုံဖို့ကုလသမဂ္ဂကုလသမဂ္ဂတွေတရုတ်ဂျပန်ထူးကုလသမဂ္ဂတွေနောက်အာဆီယံရဲ့အထူးကုလသမဂ္ဂတွေကပါတွေ့ဆုံမှုကြိုးပမ်းခဲ့ကြပြီမဲ့အောင်မြင်မှုမရခဲ့ပဲစစ်ကောင်စီနဲ့နှီးစပ်တဲ့ထိုင်းဆိုရနိုင်ငံရေးဝန်ကြီးကခုလိုမျိုးအာဆီယံစည်းဝေးမတိုင်ခင်လေးမှာပဲတွေ့ခွင့်ရလိုက်တာဟာမြန်မာရေးနိုင်ငံတကာကကြိုးပမ်းမှုတွေကိုရှုတ်ထွေးသွားစီပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဟောင်းစကော့မာဆီယာကလည်းထိုင်းနိုင်ငံရေးဝန်ကြီးရဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့မြန်မာနိုင်ငံခီးစဉ်ဟာမြန်မာဒီမိုကရေစီအရေးကိုကူညီရမရောက်ဘူးလို့ဝေဖန်ထားပါတယ်ထိုင်းနိုင်ငံရေးဝန်ကြီးကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အချိန်မှာပြည်ပခါတွေကိုဆုံးတက်နိုင်ဖို့တွေ့ဆုံဆွေးနွေးမှုတွေပြန်လည်စတင်ဖို့ဒေါ်ဆန်းစုကြည်ဘက်ကလူလာတယ်လို့သူကပြောပါတယ်။နိုင်ငံရေးလှလာသူဦးရထွန်းကတော့ဒေါ်ဆန်းစုကြည်နဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးတွေ့ဆုံတဲ့အပေါ်မှာအခုလိုသုံးသပ်ပါတယ
်။တွေ့တယ်ဆိုတာလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော်။သွားတွေ့လို့ရှိရင်လည်းအဲသူတို့လိုချင်တဲ့ပုံစံအတိုင်းပေါ့နော်။ပြောမှာဒီငါးဆက်ကနဲ့ဆွေးနွေးဖို့ဆိုတာမျိုးဟလာရေကောက်ပွဲမှာပါဖို့ဆိုတဲ့ဟာမျိုးပေါ့နော်။အဲအဲ့လိုဟာတွေပြောမယ်လို့ခြားလို့တွေ့ခွင့်ပေးတယ်အဲ့လိုကျွန်တော်တို့ယူဆတယ
်ဘလောရတဲ့ဒီလောက်နဲ့ကတော့ကျွန်တော်တို့အခုလက်နက်တိုင်ပြစ်ပတ်ကတည်းကအချိန်ကျော့သွားလိမ့်မယ်ထင်ဘူးအဲဒီကနေပြီးတော့ဆက်ပြီးတော့အချင်းပွားပြီးတော့ပေါ်လာတဲ့ရလတ်တွေပေါ့ဥပမာအားဖြင့်အဲနာဇာကနဲ့ဒေါ်ဆန်းစုကြည်တို့တွဲဆုံဆွေးနွေးပြီးတဲ့အခါကျတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးတယ်အဲအဲ့ဒီနောက်ပိုင်းမှာသူတို့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပြီးတဲ့အခါကျတော့ကျွန်တော်ထင်တယ်နောက်ဆက်တွဲဖြစ်လာမယ်အဲဟိုအရာတော့ impact တွေကတော့ကြီးတယ်ပေါ့နော်ကြီးဒါကအပြောင်းလဲကဟို2015အချိန်လေးမျိုးပြန်ရောက်သွားနိုင်တာပေါ့နော
်ထိုင်းနိုင်ငံရဲ့ဆောင်းအချက်ဟာသက်ဆိုင်ရာဖွဲ့စည်းအားလုံးနဲ့ထိတွေ့ဆက်ဆံပြီးတော့ညီညာရေးအတွက်တိုက်တွန်းနိုင်အောင်လုပ်ဆောင်နေတဲ့အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့ကျိုးပန်းချက်ပေါင်းကိုကျော်လုံးတလို့ဖြစ်နေတဲ့ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်ခဲ့ပါတယ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ပေါ် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဘက်ကတော့ကန့်ကွက်ရှုတ်ချထားပါတယ်ဒါပြင်အာဆီယံအနေနဲ့မြန်မာရေးဆောင်နေတဲ့အပေါ်မှာ NUG အနေနဲ့ကတော့တိတ်ပြီးတော့ညှိုးလင်းချက်မထားတဲ့အကြောင်း NUG နိုင်ငံရေးဝန်ကြီးဒေါ်စင်မောင်ကပြောပါတယ်
။ကျမတို့ကလေဒီမှာအများကြီးတော့မညှိုးလင့်ထားဘူးဟိုငကိုရဲကပေါ့နော်။ဆိုတော့ဟိုဒါပေမဲ့လည်းပဲကျမတို့က engagement ကိုယုံနေအာဆီယံထဲကမိသားစုဝင်နိုင်ငံတနိုင်ငံဖြစ်တယ်ပေါ့နော်။ဆိုတော့အာဆီယံရဲ့အခန့်ကဏ္ဍအရေးကြီးတာကိုဟိုကျမတို့အသိမှတ်ပြုတယ်။နောက်ပြီးတော့အာဆီယံနဲ့ fully ကျမတို့က engage လုပ်ရမယ်ပေါ့နော် member stateနိုင်ငံတနိုင်ငံအခွင့်ဝင်နိုင်ငံတနိုင်ငံနေနဲ့ဒီဝတ္တရားကိုကျမတို့နားလည်တယ်သဘောပေါက်တယ်ဒီဝတ္တရားအရကျမတို့ပူးပေါင်းဆောင်ရွက်တယ် engagement လုပ်တယ်ပေါ့နော်ဒါကျမတို့ရဲ့ပုံစံဒါပေမဲ့အဲ့လိုလုပ်တာဟာကျမတို့ဒေါ်လာရေးကြီးအတွက်ကျမတို့တိုင်းပြည်အတွက်အများကြီးဟိုပြောင်းလဲသွားမှာကိုမျော်လင့်ပြီးတော့လုပ်နေရတာမဟုတ်ဘူးဒါကျမတို့မှာရှိရဲ့ responsibility အရာပေါ့နော်ပူးပေါင်းဆောင်ရွက်နေတာပဲဖြစ်တယ်ဒါပေမဲ့ကျမတို့လိုချင်တဲ့တိုင်းပြည်ရဲ့အပြောင်းလဲကိုလို့ဟိုသွားဖို့လို့ထိရောက်တဲ့အပြောင်းလဲတွေအင်မတန်အားကောင်းတဲ့အပြောင်းလဲတွေဖြစ်လာလိမ့်မယ်လို့တော့ကျမတို့ကမျှော်လင့်ပြီးပူးပေါင်းဆောင်ရွက်နေတာမဟုတ်တဲ့အတွက်တိတ်တော်မထူးဆန်းပါဘူး
အာဆီယံနိုင်ငံကြိုင်းဝန်ကြီးတွေရဲ့အစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတော့အင်ဒိုရှားနိုင်ငံဂျကာတာမြို့မှာဇူလိုင်လ17ရက်နေ့ကနေပြီးတော့14ရက်နေ့ထိကျင်းပခဲ့ပြီးတော့မြန်မာနိုင်ငံဘက်ကစစ်ကောင်စီရဲ့နိုင်ငံကြိုင်းဝန်ကြီးကတော့ပါဝင်တက်ရောက်ခွင့်မရပါဘူး။အာဆီယံလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကြိုင်းဝန်ကြီးကတော့မြန်မာနိုင်ငံကအကြမ်းဖက်မှုတွေကိုကန့်ကွက်ဖြေရှင်းတဲ့နေရာမှာအာဆီယံနိုင်ငံတွေအနေနဲ့စီးလုံးညီညွတ်ကြဖို့တိုက်တွန်းခဲ့တယ်လို့ဘုံသဘောတူညီချက်9ရပ်ကိုအကောင့်ထဲဖော်ဖို့လဲမြန်မာစစ်ကောင်စီကိုတောင်းဆိုပါတယ်။အင်ဒိုနီးရှားနိုင်ငံကြိုင်းဝန်ကြီးကဒေသတွင်းညီညာရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းဖို့ကဦးစားပေးဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့လည်းပြောခဲ့ပါတယ်။အာဆီယံနိုင်ငံကြိုင်းဝန်ကြီးအဆင့်အစည်းအဝေးမှာကနေဒါနိုင်ငံကြိုင်းဝန်ကြီးကမြမအကြက်တဲကိုဖြင်းရှင်းတဲ့နေရာမှာအာဆီယံဘူဟုထားဖြင်းရှင်းရေးကိုထောက်ခံကြောင်းပြောဆိုပါတယ်။စစ်ကောင်စီအနေနဲ့အာဆီယံဘုံသဘောထားတွေကိုလိုက်နာလာပြီးတော့အကောင့်ထဲပေါ်လာမဲ့ကျူပန်အားထုတ်မှုတွေကိုလည်းထောက်ခံသွားမှာဖြစ်တယ်လို့အာဆီယံနိုင်ငံကြိုင်းဝန်ကြီးတွေနဲ့အမေရိကန်နိုင်ငံကြိုင်းဝန်ကြီးအန်တိုနီဘလင်ကန်တွေ့ဆုံဆွေးနွေးတဲ့အချိန်မှာပြောခဲ့ပါတယ်မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုအဆုံးသတ်ရေးမြန်မာစစ်ကောင်စီကိုဖိအားဆက်ပေးနိုင်ဖို့အရှိတောင်အရှနိုင်ငံတွေနဲ့တူညီတဲ့သဘောထားရှိခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံကြိုင်းဝန်ကြီးကပြောပါတယ်အင်ဒိုနီးရှားနိုင်ငံကြိုင်းဝန်ကြီးရက်နိုမဆူဒီကအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့အာဆီယံနိုင်ငံကြိုင်းဝန်ကြီးတွေရဲ့အစည်းအဝေးမှာမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့စီယုံစာတင်ကြောင်းအရသားတွေထိခိုက်တည်ကြည်စေတဲ့တိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့ပြောဆိုတိုက်တွန်းထားပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံရဲ့ဆောင်ရွက်ချက်တွေအပေါ်မှာလိုအပ်ချက်တချို့ရှိနေတယ်လို့ NUG ရဲ့ယာယီသမ္မတဒူဝါလက်ရှိလာကအာဆီယံအစည်းအဝေးမတိုင်ခင်ဆော့ပိုင်းက VOE နဲ့တည်ထောင်တွေ့ဆုံချိန်မှာပြောထားပါတယ်
။ကျွန်တော်အနေနဲ့မြင်တာကတော့ဒီ Asian Pacific Consensus မှာလုံးဝအလုပ်ကိုသူက time bomb ရှိတာတော့နည်းနည်းလိုအပ်ချက်ရှိတယ်လို့ထင်ပါတယ်။ဒီချိန်မှာအပြေးလို့ရမယ်ဆိုတဲ့ဟာကြီးမထားဘူး။နောက်တော့မလုပ်လို့ရှိရင်သဘောတူတဲ့အတိုင်းမလုပ်လို့ရှိရင်အရေးယူဖို့ action by ကိုကျွန်တော်တို့အနေနဲ့အဲ့ဒါမပါဘူးခဲ့တာဒီကနည်းနည်းလိုအပ်ချက်ဖြစ်ပါတယ်။အခုချင်းဆိုရင်ကျွန်တော်တို့အင်ဒိုနီးရှားဟာကျွန်တော်တို့ရဲ့ဘဝတူကနေပြောင်းလဲလာတဲ့နိုင်ငံကဥပဒေဖြစ်နေတဲ့အချိန်ဟာကျွန်တော်တို့အထူးပဲအလေးထားပါတယ်အားလေးပူးပါတယ်ဘာကြောင့်လဲဆိုခန်းစားချက်လည်းတူတယ်ကြောင်းလေးချင်းစစ်ချင်းလည်းတူလို့ဖြစ်ပါတယ်အရင်တော့သူတို့ခန်းစားခဲ့ရကြလို့ကျွန်တော်တို့ခန်းစားနေရတယ်ဆိုတော့ကျွန်တော်တို့ကုချင်းစာနာမှုရှိတဲ့နိုင်ငံကအိုးဆောင်နေတဲ့ချိန်မှာအမြန်ဖြစ်ချင်ပါလေဒါနဲ့ကုချင်း6လလောက်တော့ကျော်သွားပြီပေါ့နော်နောက်ထပ်ကြံတဲ့ချိန်မှာအေရှာနဲ့အင်ဒိုနီးရှားရဲ့အိုးဆောင်မှုကကျွန်တော်တို့လည်းအရေးကြီးတယ်လို့ကျွန်တော်အနေနဲ့သုံးသပ်ပြန်ကြချင်ပါလေ
။အာဆီယံရဲ့ဘုံသဘောတူညီချက်9ရပ်အကောင့်ထဲဖော်ရေးနဲ့ပတ်သက်လို့ပြန်လည်သုံးသပ်ပြီးတော့အာဆီယံထိပ်သီးအစည်းအဝေးတွေမှာအကြံပြုချက်တွေတင်ပြသွားဖို့နဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုနဲ့ပြည်သူလူထုပိုင်းပစ္စည်းတွေဖျက်ဆီးခံမှုအပါအဝင်အကြမ်းဖက်မှုတွေကြေပြန့်ဖြစ်နေတဲ့ပုံမှာမြန်မာစစ်ကောင်စီပေါ်အာဆီယံကရှုံချပါတယ်။56ကြိမ်ပြောင်းအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်ပါမြန်မာရေးဖော်ပြချက်တချို့ကအာဆီယံပြည်ညင်ပါမူတည်နဲ့မကိုက်ဘူးဆိုပြီးတော့စစ်ကောင်စီနိုင်ငံကြိုင်ဝန်ကြီးဌာနကလက်မခံဘဲကန့်ကွက်ကြောင်းတုံ့ပြန်ပါတယ်။အာဆီယံနိုင်ငံကြိုင်ဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မူကြမ်းကိုညှိနှိုင်းတော့ကစစ်ကောင်စီဘက်ကပါဝင်ဆွေးနွေးညှိနှိုင်းခဲ့ပြီးတော့အပြစ်သက်ထုတ်ပြန်ကြေညာရာမှာစစ်ကောင်စီဘက်ကအစိုးပြုပြင်ဆင်ဖြစ်စွတ်ထည့်သွင်းလိုတဲ့အချက်တွေသဘောထားတွေစိုးရိမ်ပူပန်မှုတွေကိုလက်ရှိပြုခဲ့တယ်လို့စစ်ကောင်စီကတုံ့ပြန်ပါတယ်။ဒီလိုမျိုးနိုင်ငံတကာနိုင်ငံကိုပြစ်မှတ်ထားပြီးတော့ပြည်တွင်းရေးကိစ္စတွေကိုဖော်ပြတာကအာဆီယံဘရင်းညင်စာထဲမှာပါတဲ့ဝင်ရောက်မဆွတ်ဖယေးမှုနဲ့သွေးဖယ်နေတယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဆွဆွဲပါတယ်။အနာသိမ့်ထားတဲ့မြန်မာစစ်ကောင်စီကိုမြန်မာနိုင်ငံကိုစားပြုမှုအဖြစ်နိုင်ငံတကာကအသိအမှတ်မပေးဘဲတန်ခါပိတ်ဆို့မှုတွေရှိနေတယ်လို့အာဆီယံတဲပါလဲစစ်ကောင်စီကိုအစိမ့်မြအစည်းအဝေးတွေမှာမြန်မာကိုစားပြုတက်ခွင့်မပေးပါဘူး။ဒါပေမဲ့လည်းအာဆီယံတွဲမှာအခုထပ်ပို့ပြီးတော့မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ဖိအားပေးဖို့လိုလားတဲ့နိုင်ငံတွေရှိတယ်လို့မြန်မာရေးဖြစ်ရှင်းမှုမှာစစ်ကောင်စီတခုတည်းဟုသာမကဘဲနဲ့ NUG နဲ့တိုင်းဒေသတော်လှန်ရေးအဖွဲ့အစည်းတွေကထိစပ်ညှိနှိုင်းရမယ်ဆိုတဲ့ယူဆလည်းရှိပါတယ်။ထိုင်းနိုင်ငံလိုမျိုးမြန်မာစစ်ကောင်စီနဲ့ပို့ပြီးတော့နင်းနီးကက်ကက်ဆက်ဆံပြီးတော့စစ်ကောင်စီကိုအတိမတ်ပြုခြင်းအဖြစ်အပြောင်းလဲများဖြစ်လာမလားဆိုတဲ့မျှော်လင့်သူတွေလည်းရှိတယ်ဆိုတာဒီသတင်းပတ်ရဲ့သတင်းတောင်မှတ်စုအစီအစဉ်ကနေပြီးတော့တက်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညိုပ
ါထိုင်းနိုင်ငံသားရေးဝန်ကြီးတွေ့ဆုံမှုကနေဘာကိုမျှော်လင့်လို့ရတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ကိုသားညိုဦးတင်ဆက်ပေးခဲ့တဲ့သတင်းတောင်မှတ်စုအစီအစဉ်ပါရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ် ပင်လယ်နက်သီးနှံတင်ပို့မှုအစီအစဉ်ကနေရုရှားတို့နှုတ်ထွက်မှုရဲ့တက်ရောက်ရိုက်ခတ်မှုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပြီးခဲ့တဲ့သတင်းပတ်ကုန်လုံးကဆွေးနွေးခဲ့ကြပါတယ်။ပင်လယ်နက်သီးနှံတင်ပို့မှုအစီအစဉ်ကနေရုရှားတို့နှုတ်ထွက်ကြောင်းကြေညာခဲ့ပြီးမှတော့ကမ္ဘာသီးနှံဈေးနှုန်းတွေမြင့်တက်သွားတယ်လို့တချို့သောနိုင်ငံတွေမှလည်းသီးနှံတင်ပို့မှုကိုတားမြစ်ကန့်သတ်မှုတွေလှုပ်လာကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်တင်ကီထိုက်တင်ပြပေးထားပါတယ
်။ယူကရိန်းနိုင်ငံတွင်တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်လေသမားတွေစိုက်ပျိုးရေးနဲ့တီးနှံဖြန့်ဖြူးရေးမှာအနှောက်အယှက်ဖြစ်စေပြီးတီးနှံဈေးနှုန်းတွေလည်းတက်သွားတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှူးမာတင်ဂရစ်ဖစ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာတောက်ချာနေကတင်ပြပါတယ
် Global grain prices as I think we all know has spiked
ကြတဲ့အတိုင်းဒီသတင်းပတ်အတွင်းမှာပဲကမ္ဘာတီးနှံဈေးနှုန်းတွေမြင့်တက်လာပြီးပြီးခဲ့တဲ့နှစ်အတွင်းခက်ခဲခက်ခဲရယူခဲ့ရတဲ့ထူးထပ်ဖြစ်ထွန်းမှုတွေပြန်ပြီးလက်လွတ်ရမယ့်ထိန်းချုပ်မှုမျိုးဖြစ်နေပါတယ်။တန်းနဲ့ချီတဲ့လူလူအတွက်ပိုပြီးဆိုးဝါးလာပြီးစားလောင်မှုတိတ်မှုတွေကြုံလာရနိုင်တဲ့အခြေအနေထိန်းချုပ်မှုဖြစ်လာနိုင်ပါတယ်။ဗုဒ္ဓဦးနေ့မှာဂျုံစည်းတက်မှုဟာဆိုရင်ကျူးကျော်စစ်စတဲ့ပြီးနောက်ပိုင်းတရက်ထဲနဲ့အမြင့်ဆုံးဈေးတက်မှုဖြစ်ပါတယ်အော်စရာတော့မရှိပါဘူးဒီအခြေအနေကခံမှန်းထားတဲ့အတိုင်းဖြစ်လာခဲ့တာပ
ါယူကရိန်းရဲ့တောင်ပိုင်းပင်လယ်နဲ့စိတ်ကန့်အဆောက်အုံတွေကိုရုရှားတပ်ဖွဲ့တွေကပြစ်မှတ်ထားတိုးမြင့်တိုက်ခိုက်လာနေတာနဲ့အတူပဲအိုဒစ္စာဒေသကတီးနှံဂိုဒေါင်တွေကိုရုရှားကပယ်ရင်တပ်ဒုံးကျည်တွေနဲ့တိုက်ခိုက်ဖျက်ဆီးကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ကမ္ဘာဈေးကွက်ထဲကိုရုရှားနဲ့ယူကရိန်းရဲ့တီးနှံတဲ့ဓာတ်မြေဩဇာဆက်လက်တင်ပို့နိုင်ရေးကုလသမဂ္ဂကဆောင်ရွက်မယ်အကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ကူမှုဆန်ရာစည်းစပ်ညှိနှိုင်းရေးမှူးမာတင်ဂရစ်ဖစ်ကလုံခြုံရေးကောင်စီကိုတင်ပြပါတယ
် The bottom line is very simple
အဓိကအချက်ကသိပြီးရိုးရှင်းပါတယ်ယူကရိန်းနဲ့ရုရှားထံကရိတ်ခါနဲ့ဓာတ်မြေဩဇာတင်ပို့မှုကဒီကနေ့အထိဆက်ရှိနေပါတယ်ဒါပေမဲ့လို့လည်းအခုရပိုင်းတွေဟာကမ္ဘာစားနပ်ရိက္ခာလုံခြုံရေးအတွက်သိပ်ပြီးရည်ချီးတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်လဲရုရှားနဲ့ယူကရိန်းစားနပ်ရိက္ခာနဲ့ဓာတ်ပြင်ဩဇာတွေကမ္ဘာဈေးကွက်ထဲကိုဆက်လက်ရောက်ရှိနိုင်ရေးအတွက်ကုလသမဂ္ဂဘက်ကသက်ဆိုင်သူအားလုံးနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်သွားပါမယ်
ရုရှားဘက်ကတော့ပင်လယ်နဲ့ area အတွင်းဝင်ရောက်လာတဲ့တင်းပေါ်အလုံးကိုရုရှားရေတပ်ကစစ်ဆီးမဲ့အကြောင်းရုရှားရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးဘာရှင်ကတောက်ချာနေမှာပြောပါတယ
် Следующую акваторию Чорноморья украинские порты
ပင်လယ်နဲ့ကနေယူကရိန်းစိတ်ကမ်းတွေကိုဥတီခုံပေါင်းတဲ့ရေရင်အလုံးကိုစစ်တပ်ရေရင်ဖြစ်နိုင်ခြေရှိတယ်လို့သဘောထားမှာဖြစ်တယ်လို့နောက်ပြီးဒီရေရင်တွေမှာအလံလွှင့်ထူထားတဲ့နိုင်ငံတွေကိုလည်းပဋိပက္ခမှာယူကရိန်းအစိုးရဘက်ကရပ်တည်တဲ့နိုင်ငံတွေအဖြစ်သဘောထားမှာဖြစ်ပါတယ်ဒီလိုသဘောထားမှတ်ယူမှာဖြစ်ပါတယ်ဒါကြောင့်လဲဒီရေရင်မှာမယိုးသားတဲ့ပစ္စည်းတွေတည်ဆောင်မလာရေးအတွက်အထူးခြားစစ်ဆေးဖို့လိုအပ်မှာဖြစ်ပါတယ်
ရုရှားဟာပင်လယ်နဲ့တင်မောခုံပေါင်းမှုလမ်းကြောင်းတွေမှာမိုင်းထွေထောင်ထားပြီးကမ္ဘာစားနပ်ရိက္ခာထောက်ပို့မှုအပေါ်မှာစစ်ဆင်နေတာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကကုလသမဂ္ဂလုံခြုံရေးကောင်စီမှပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါထောမတ်စ်ဂရင်းဖီကတောက်ချန်နေတုန်းကလုံခြုံရေးကောင်စီမှအခုလိုတင်ပြပါတယ်
။ Russia is waging war on the world's food supply.
ရုရှားကကမ္ဘာစားနပ်ရိက္ခာထောက်ပံ့ဖြည့်ဆည်းမှုကိုစစ်ဆင်နေတာပါ။စီးရင်သူတွေအသေးအံလိုအပ်နေတဲ့အချိန်မှာသူတို့အပေါ်မှာစစ်ဆင်နေတာဖြစ်ပါလေ။လူတွေစိတ်ဆိုးဒေါသထွက်နေကြပြီးတော့လူတွေတေချေချပါလိမ့်မယ်။ပင်လယ်နဲ့ထဲမှာအရက်ဖက်တင်မောတင်ပို့မှုတွေပေါ်မှာတိုက်ခိုက်မှုတွေအပါအဝင်ယူကရိန်းရဲ့တီးနှံသိုးလောင်ရုံတွေပေါ်မှာရုရှားစစ်တပ်ကပိုပြီးပြစ်မှတ်ထားလာနိုင်တယ်ဆိုတဲ့သတင်းအချက်အလက်တွေလည်းအမေရိကန်ဘက်ကရထားပါလေ။ယူကရိန်းစိတ်ကမ်းတွေနားမှာလည်းနောက်ထပ်မိုင်းတွေထပ်ပြီးချထားတယ်ဆိုတဲ့သတင်းအချက်အလက်တွေလည်းရပါတယ်။ဒါဟာအရက်ဖက်တင်းမောတွေပေါ်မှာတိုက်ခိုက်မှုတွေရှိလာရင်အကြောင်းပြနိုင်ဖို့နဲ့ဒီလိုတိုက်ခိုက်မှုတွေအားလုံးကိုယူကရိန်းပေါ်မှာအပြစ်ပုံချဖို့အတွက်ကြံစည်လှုပ်ဆောင်ချက်လို့ယုံကြည်ရပါတယ
်။ရုရှားရဲ့လက်တလောယူကရိန်းအပေါ်တိုက်ခိုက်မှုတွေဟာဆိုရင်ယူကရိန်းရဲ့စစ်နယ်ရိက္ခာတင်းပို့မှုကိုထိခိုက်ပျက်စီးစေဖို့ဆောင်ရွက်ချက်အဖြစ်လည်းယူဆကြပါတယ်။ရုရှားဘက်ကပင်လယ်နဲ့တီးနှံတင်ပို့မှုသဘောတူညီချက်ကနှုတ်ထွက်ကြောင်းကြေညာခြင်းဟာဆိုရင်ယူကရိန်းလက်သမားတွေစိုက်ပျိုးတဲ့ရာသီဖြစ်ပါတယ်။စိုက်ပျိုးရေးလုပ်ငန်းမှာဆဲစုနဲ့၃ခုကျော်ကြာလုပ်သက်ရှိတဲ့လက်သမားရူစလာဟိုလပ်ကတော့
ကမ္ဘာတစ်လွှာကုန်သွယ်တွေနဲ့အဆက်အသွယ်ရှိသူလည်းဖြစ်ပါတယ
်ဘစ်ထရီရှာပရခိုဒလဆူဒ
ါကုန်သွယ်တွေနဲ့ကျွန်တော်မေးကြည့်ပါတယ်ရုရှားစစ်ဆေးရေးမှုတွေကမလိုအပ်ပဲတန်းစီခိုင်းတာပြီးတင်မောတွေကိုရက်ခိုင်းထားတာပါလို့သူတို့အားလုံးကပြောကြပါတယ
်ယူကရိန်းဘက်ကတော့ဒန်နိုဘယ်မြစ်ကြောင်းနဲ့ကုန်းကြောင်းကနေတဆင်းစလိုဗက်ကီးယားနဲ့ပိုလန်ကိုသွားတဲ့တီးနှံပို့ဆောင်ရေးလမ်းကြောင်းတဲ့ဖော်ထုတ်နိုင်ရေးဂျိုဗန်နေပါတယ်ဒါပေမဲ့လည်းပင်လယ်နဲ့ရေချောင်းတည်ယူပို့ဆောင်ရေးကတီးနံကုံတော်ရဲ့အတွက်အကောင်းဆုံးဖြစ်တယ်လို့လယ်သမားရူစလန်ဟော့လပ်က VOA ကိုပြောပါတယ်။နယ်သာလန်ကလယ်သမားခီးစ်ဟူဇင်ကာဟာဆိုရင်လေယူကရိန်းမှာအလုံးလုံးနေတာဆယ်စုနှစ်နှစ်ခုကျော်ရှိခဲ့ပါပြီ။ပင်လယ်နဲ့ကနေတီးနံတင်ပို့ခွင့်မရရင်တော့စိုက်ပျိုးတီးနံအလုံးလေလွင့်သွားမဲ့ရေကိုသူကစိုးရိမ်တယ်လို့ VOA ကိုပြောပါတယ
်။ All this weight here behind me.
နောက်မှမြင်နေရတဲ့ဂျုံတွေအားလုံးဆုံးရှုံးသွားပါမယ်နှမျောစရာပါကျွန်တော်တို့တင်ပို့ခွင့်မရဘူးဆိုရင်တော့ကျွန်တော်တို့လည်းကုန်အောင်မစားနိုင်ပါဘူးဒီကုန်စီတွေတင်ပို့နိုင်ရင်အတွက်ပင်လယ်နက်ကတခုတည်းသောလမ်းဖြစ်ပါ
တယ
်ရုရှားကပင်လယ်နဲ့တီးနှံတင်ပို့မှုအစီအစဉ်ကနေနှုတ်ခွက်ကြံကြီးညာပြီးနောက်ကမ္ဘာစားနပ်ရိက္ခာဈေးကွက်ပါဈေးတက်လာတဲ့အချိန်မှာပဲကမ္ဘာစံတင်ပို့မှု40ရာခိုင်နှုန်းရှိတဲ့အိန္ဒိယကလည်းဘာစမာတီဆံဖုတ်တဲ့ဆံပြူကြီးပတင်ပို့မှုကိုတားမြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ကြာသပတေးနေ့မှာအိန္ဒိယသတင်းတွေကဖော်ပြချပါတယ
်မတ်တင်ဂီထိုက်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကုံစင်းနှုံကြည့်တဲ့ဒဏ်ကိုခံရတဲ့အမေရိကန်မိသားစုများဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါရယ်အမေရိကန်ပြည်ထောင်စုမှာအလုလက်မဲ့နှုံရောငွေကြေးဖောင်းပွမှုနှုံမှာကြာဆင်းနေပေမဲ့ကုန်စည်နှုံကတော့ဆက်ပြီးတော့ကြီးနေဆဲဖြစ်ပါရယ်အမေရိကန်အလုသမားရေးဌာနကိန်းဂဏန်းနေအရာအစားတောက်ဈေးကတော့အကြီးဆုံးဖြစ်နေပါရယ်ဒီလိုမျိုးကုန်စည်နှုံတွေကြီးမြင့်တဲ့ဒဏ်ကိုအမေရိကန်ပြည်သားစုတွေကြုံနေရတဲ့အခြေအနေတွေကိုဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမဆုမြတ်မွန်ကတင်ပြပေးထားပါရယ်
American ပြည်တော်စုမှာငွေကြေးဖောင်းပွားမှုနှုန်းဟာ2022ခုနှစ်တုန်းကစံချိန်တင်အောင်မြင့်တက်ခဲ့ပြီးမြဲအခု2023မှာတော့လက်ရှိအချိန်ထိပြန်ပြီးတော့ကျနေပါတယ်ငွေကြေးဖောင်းပွားမှုနှုန်းကျလာပြီးမြဲကုန်စည်နှုန်းတွေကတော့ကြီးနေသေးပါအထူးသဖြင့်အစားအသောက်ဈေးနှုန်းတွေပါ American လုံသမားရေးဌာနရဲ့ကိန်းဂဏန်းတွေအရဒီအစားအသောက်ကုန်စည်နှုန်းတွေဟာလက်ရှိမှာဒီလောင်စာဆီဈေးထက်ကိုကြီးမြင့်နေပါတယ်အခုလိုကုန်စည်နှုန်းကြီးမြင့်တဲ့အတန်ကို American မိသားစုတွေရင်ဆိုင်နေကြရပါတယ်အခုနှစ်ပိုင်းနဲ့အတွင်းမှာဟင်းချက်ကုန်ဈေးတွေတရရိပ်တက်လာတာကိုနယူးယောက်မြို့မှာနေတဲ့မောင်ဝင်းမင်းထွန်းကခုလိုပြောပြပါရယ
်အစားအသောက်တွေကဘယ်ချိန်မှာသတိပြုမိလဲဆိုတော့ COVID lockdown ပြီးတော့လေဈေးတွေအဲ့မှာတက်လာတာသတိထားမိရယ်ဒါပေမဲ့ lockdown ကြောင့်ပဲထင်တာပြီးရင်ပြန်ကျမယ်လို့ပဲထင်တာဒါပေမဲ့အဲ့ရနေတောက်လျှောက်ဆက်ပြီးတော့တက်သွားတာပေါ့နော်အခုထိပြန်မကျတော့တာဒီစီးပွားရေးအချိန်တွေကြောင့်လည်းပါမယ်ထင်ပါတယ်
မဝယ်မင်းထွန်းကဒီအမေရိကန်မှာနေတာကြာပြီဆိုတော့ပေါ့နော်အခုလိုမျိုးဈေးတက်သွားတာမျိုးတွေအရင်တုန်းကရောကြုံဘူးလားရှင်နောက်ဈေးတွေပေါ့နော်ဘလောက်တက်သွားတယ်ဆိုတာရောနှိုင်းစင်ပြီးတော့ပြောပြပါလား
ဒီမှာနေရာတော့ကြာပြီဒါပေမဲ့အဲ့လိုတက်တာတော့တစ်ခါမှမကြုံဘူးဟိုနည်းနည်းချင်းတက်တာတော့ကြုံဘူးလေဟိုဟာလေးနည်းနည်းတက်လိုက်ဒီဟာလေးနည်းနည်းတက်လိုက်ပေါ့နော်အခုဟာအားလုံးကတပြုံနဲ့တစ်ခါတည်းအဲ့လိုတက်သွားတာလေ soy sauce ဆိုဟိုအသေးဖွဲလေးတွေအစားငါးမှုတစ်ချက်အဲ့လိုမျိုးတက်သွားတာဆိုတော့တချို့ဟာဆိုနှစ်ချက်တို့ item လေးဆိုအဲ့လိုမျိုးတွေတက်တာဆိုတော့ဟိုတော်တော်ကြီးကို effect ဖြစ်တာပေါ့နော်အကုန်လုံးတပြုံနဲ့တစ်ခါတည်းတက်သွားတာဆိုတော့
ဈေးတွေတက်သွားတဲ့အထက်မှာပေါ့နော်ဥမာ7-8-0တော့နောက်အသားဈေးတော့ပေါ့နော်ဘယ်လောက်ထိတက်သွားတယ်လို့ပြောလို့ရလဲရှင
်။အာ7-8ကိုလို့3-4ချက်လောက်တက်တယ်။ဟိုလိုမျိုးအဲ့အသားတွေဆိုလည်းတက်တယ်။နောက်တော့အဲ့လိုတပေါင်းတစ်ချက်တော့ငါးမိုးတော့အဲ့လိုမျိုးတက်သွားတာပေါ့နော
်။အခုလို့ပေါ့နော်ဒီစားတော့ကုန်နေဟင်းချက်ကုန်နေဈေးကြီးနေတဲ့အခါကျတော့ဥမာဈေးသွားလို့ရှိရင်ဟိုဈေးတက်တာရဲ့ size ကိုရွေးပြီးတော့မှဈေးတွေနှိုင်းရှင်ပြီးဝယ်ရတာမျိုးရောရှိလားရှင်ဆိုတော့နောက်ကိုဒီချက်နေချာပေါ့နော်ဟင်းနေတဲ့ဟိုထဲတဲ့ဒီ ingredient တွေကိုရောပြောင်းပြီးတော့ထည့်ရတာလို့ short ပြီးတော့ထည့်ရတာလို့မျိုးရောဖြစ်လားရှင
်ဟုတ်ဟိုလိုမျိုးဈေးဝယ်တာတော့ short မဝယ်ပါဘူးဒါပေမဲ့အဲ့လိုအရင်တော့ဆိုတဆိုင်ထဲမှာရရတယ်တဆိုင်ထဲသွားရင်ပြတ်သွားတဲ့ကိစ္စအခုဆိုနှစ်ဆိုင်သုံးဆိုင်လောက်ဟိုရရတာပေါ့နော်ဈေးသက်သာဆုံး item တွေကိုအဲ့လိုဆိုင်နေရနေရွေးပြီးတော့ဝယ်ရတယ်ဟင်းချက်တာတော့ ingredient တွေပါတယ်အဲ့လိုပြောင်းထည့်တာတော့မရှိပါဘူးဈေးဝယ်ရနည်းနည်းအချိန်ပေးရတာပဲတတလာလေးတွေကိုတတလာတဲ့ဆိုင်တစ်ခုချင်းအဲ့လိုမျိုးလိုက်ဝယ်ရတာပေါ့ဟင်းနေဟင်းရဆိုရင်အဲကလားဆိုင်မှာပေါ်တယ်အဲ့လိုမျိုးပေါ့နော်ဒီလို soy sauce ဆိုရင်ပဲတရုတ်ဆိုင်မှာပေါ်တယ်ဘယ်လိုမျိုးအဲ့လိုမျိုးသုံးတစ်ခါဈေးဝယ်ရင်တော့3-4ဆိုင်လောက်ရရတယ်အရင်တော့ဆိုတဆိုင်နဲ့ပြီးသွားတာပေါ့နော်တိတ်ပြောဈေးလည်းမကြည့်တော့ဝယ်နေရအခုတော့တေးချာကြည့်ပြောစစ်စစ်ဆိတ်ဆိတ်ဝယ်ရတာပေါ့
မဝယ်မင်းထွန်းတို့မိသားစုမှာဆိုရင်ဟိုဆယ်ကျော်သက်ကလေးတွေလည်းရှိရပေါ့လေဆိုတော့ဒီတစ်ပတ်တစ်ပတ်ပေါ့နော်မိသားစုအတွက်ဈေးဘိုးကအရင်ထက်ဘလောက်တက်သွားတယ်လို့ရောပြောလို့ရလဲရှင်
ရတူတူတာများသွားတယ်တပတ်ကို150လောက်လို့ပို့များသွားတယ်ကလေးတွေကလည်းဟို10ကြောတက်တယ်20ကြောတယောက်ရှိရဲဆိုတော့သူတို့ကလည်းအစားစားနိုင်တယ်လေဆိုတော့ပို့ဝယ်ရတဲ့ခိုင်းတဲ့ဈေးနှုန်းကလည်းတက်တယ်ဆိုတော့အဲ့လိုမျိုး150ကြားလောက်ပို့ပြီးတော့သုံးရပါတယ်
အခုလိုမျိုးဒီကုန်စည်နှုန်းတွေကြီးနေတဲ့ကိစ္စပေါ့နော်ဒီအစားတောက်ဈေးနှုန်းတွေလည်းမဟုတ်ဘူးနောက်ဒီ gas ဘိုးရောစီဘိုးရောမီတာဘိုးရောအားလုံးကတက်နေတယ်ပေါ့လေဆိုတော့အဲ့ဒီလိုမျိုးတက်နေတဲ့အကြောင်းအရာတွေကဒီကိုယ့်ရဲ့ဒီမိသားစုတွေဟိုမိတ်ဆွေတွေနဲ့တွေ့ရဆုံတဲ့အခါမှာပြောစရာ topic တစ်ခုအနေနဲ့ရောဖြစ်နေလားရှယ်ဒီဈေးနှုန်းတွေကြီးနေတဲ့ကိစ္စဟာ
ဒါပေါ့အဲ့ main ကလေးသူတစ်ဖြစ်အင်ရှင်မကြီးရဲ့လိုမျိုးစုပြီးတွေ့ပြီးတဲ့ဆိုရင်အဲ့ကိစ္စအများနဲ့ပြောပြတဲ့အားလုံးကလည်းညင်းနေကြရဲ့ electric ဆိုတာလည်းတက်တယ် gas စီလည်းတက်တယ်အကုန်လုံးဟိုဓာတ်စီတွေလည်းတက်တယ်အစားအသောက်တွေအကုန်လုံးတက်တယ်ဆိုအားလုံးကညင်းနေကြတာပေါ့နော
်အခုလိုပေါ့နော်ဒီမဖြစ်မနေပေါ့နော်ဟိုဝယ်ရတဲ့ဟင်းချက်ကုန်တွေဈေးတက်နေတဲ့ခါကျတော့ကိုကတခြားဘက်မှာဟို short ပြီးတော့တုံးလိုက်ရတာမျိုးရောအဲ့လိုမျိုးရှိလားရှင်
ဟုတ်တယ်လိုရာကိုအဓိကထားပြီးတော့သုံးပါရဲ့ short သုံးတာတော့မရှိဘူးဒါပေမဲ့အရင်တော့လိုရာပတ်စံနေပါကြီးတိတ်ပြီးတော့မစုဖြစ်တော့ဘူးပေါ့နော်အကုန်လုံးကဈေးတက်တော့အဖက်ဖက်ကတက်တော့ဟိုတိတ်ပြီးတော့အရင်တော့လိုရာပတ်စံစုမိရမျိုးတော့မရှိတော့ပါဘူးကလေးတွေကတော့တိတ်ပြီးတော့ short သုံးတာလည်းမရှိပါဘူးအကုန်လုံးလိုတဲ့ဟာတော့လိုအပ်တယ်လို့သုံးပါရဲ့ကလေးတွေကတော့
အိမ်မှာဟင်းချက်ကုံကတော့ short လိုက်လို့မရတဲ့အခါကျတော့ကိုယ့်အတွက်ကိုယ်ဝယ်တဲ့ဥပမာဈေးဝယ်တာမျိုးတို့နောက်ခီးထွက်တာမျိုးတို့အဲ့ဒါမျိုးတွေရောဟို short လိုက်ရတာမျိုးရောရှိလားရှင်
အကီထတာအရင်ကဆို short trip တွေခဏခဏသွားဖြစ်တယ်အဲ့ဟာလေးတွေတော့နည်းနည်းဟိုမသွားတော့ short လိုက်တာပေါ့နော်အ vacation ဆိုလဲတစ်နှစ်က vacation အကြီးတစ်ခေါက်လောက်ပဲသွားဖြစ်တော့တယ်အဲ့လိုမျိုးတွေတော့နည်းနည်း short ရတာပေါ့အဲ့ဒါလေးတွေတော့
နောက်အဲ့လိုမျိုးပေါ့နော်အိမ်မှာဟင်းချက်တဲ့ဒီဟင်းချက်ကုန်ဟိုဈေးနှုန်းတွေတက်တယ်လို့ပဲ site မှာသွားစားရင်လည်းအခုသေးသေးဈေးတွေတက်လာတယ်လေဆိုဥပမာဟိုအရင်စားနေကြဟင်းတစ်မျိုးကဒီဘက်မှာဆိုရင်တော့$4-5လောက်အထိကိုတက်သွားတာမျိုးတွေရှိတယ်နောက် site မှာသွားစားမယ်ဆိုရင်လည်းဟိုတချို့မိသားစုတွေဆိုလို့ရှိရင်အပြင်မှာထွက်စားဖို့စဉ်းစားပို့ပြီးစဉ်းစားလာတာမျိုးတွေဖြစ်တယ်လေဆိုတော့မဝင်းမင်းထုံးရောဒါနဲ့ပတ်သက်လို့ကိုယ့်အတွေ့အကြုံပြောပြပါလား
ဟုတ်တယ်အပြင်မှာသွားစားလို့ရှိရင်လည်းအဲ့လိုပဲဈေးကတက်သွားတယ် portion တစ်ခုပေါ့နော်ဟို $3 $4 လောက်တက်သွားတယ်ပြီးတော့ portion ကလည်းသတိထားမြန်နည်းနည်းလေးနည်းသွားတယ်ဟောအဲ့လိုမျိုးပေါ့အထူးသဖြင့်အဲ့လို bill အကုန်လုံး add up လုပ်လိုက်လို့ရှိရင်တော်တော်ကြီးကို꽈ွားရဲ30လောက်ခိုင်းထက်ပေါ့နော်အဲ့လိုမျိုးရှိပါတယ်အဲ့တော့သွားစားတာတော့ခရိုင်တကယ်လို့တစ်ပတ်တစ်ခါသွားစားရဲဆိုအခုနှစ်ပတ်တစ်ခါလောက်သွားစားဖြစ်ပါတယ်တစ်ခါတည်းလို့တော့လည်းကလေးတွေကဥပဲဆိုပါလို့နဲ့အိမ်ရောလိုမျိုးမှားတာတွေတော့ရှိတယ်ပေါ့နော်တိတ်ပြီးတော့အရင်တော့လောက်တိတ်မစားပြစ်တော့ဘူးပေါ့အပြစ်မှာ
အပြစ်ကနေ delivery ပေါ့နော်ဆိုင်ကနေ delivery မှာစားရဲဆိုရင်တော့ပေးတဲ့ portion တွေတတိထားမိလားအရင်တော့လောက် portion တွေအများကြီးမဟုတ်တော့ဘဲနဲ့ဒီပမာဏရသွားတာနည်းသွားတာတွေရောတတိထားမိလားရှင့်
ဟုတ်တယ်နည်းသွားတယ်ပိုင်း portion လေးတွေကနည်းသွားတာတတိထားမိပါတယ်ပြီးတော့အရင်ကတော့မနည်းနည်းနည်းတော့နည်းသွားတယ်ဟိုခိုင်းဆိုတယောက်အဲ့လိုမျိုးလောက်တယ်ဆိုရင်ခုမလောက်တော့ဘူးပေါ့နော်အဲကလေးလေးပဲဆိုအများကြီးပုံမှန်ပေးရတယ်အဲဈေးတွေကလည်းနည်းနည်းအဲ့လိုခုနပြောသလို portion တစ်ခုကို $3 $4 လောက်တက်ပါတယ်
ဆိုအခုလိုမျိုးဒီလိုပေါ့နော်အဖက်ဖက်ကဈေးကြီးနေတဲ့အခါကျတော့အိမ်ရှင်မတယောက်အနေနဲ့ရောဒါကိုဘယ်လိုပြောချင်လဲရှင်ဒီတက်တနာကိုဘယ်လိုမျိုးဖြည့်ရှင်းနိုင်မယ်လို့ချင်လဲရှင
်အဲ့ဒါတော့ဟိုဖြည့်ရှင်းတာတော့ government ပဲပေါ့နော်အဲ့လိုမျိုးသူတို့နဲ့ပဲဆိုင်နေဟိုကျမတို့ကတော့ဒီကိုဘက်ကနေတက်နိုင်သလောက်အဲ့လိုစီစစ်ဆက်ဆက်နဲ့ short သုံးမျိုးတက်နိုင်သလောက်အကုန်လုံးပေါ့နော် safe လုပ်ရတာပေါ့အဲ့ဒါပါပဲ
ယူရောက်ပြုံမှနေတဲ့မဝင်းမင်းထုံးဖြစ်ပါတယ်ရှင်အမေရိကန်မှာကိုဗစ်ကရောဂါဒီကုန်ပစ္စည်းဖြည့်ဆည်းမှုကွင်းဆက် supply chain တွေပြတ်တောက်ခဲ့လို့ကုန်စည်နှုန်းတွေတိတိတသားမြင့်တက်သွားခဲ့ပြီးမြင့်ဒီပြဿနာတွေကိုကြော်လွှားနိုင်ချိန်မှာလဲကုန်စည်နှုန်းတွေကကြီးနေစေဖြစ်ပါတယ်အဓိကကတော့အမေရိကန်မှာငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေပြီးမြင့်ဝယ်လိုအားကျမသွားဘဲဝယ်မြဲဝယ်နေကြလို့ဖြစ်ပါတယ်လောလောဆယ်မှာတော့ကုန်စည်နှုန်းကြီးနေတဲ့အတွက်အမေရိကန်မိသားစုတော်တော်များများဝင်ငွေနဲ့ထွက်ငွေမမျှဖြစ်နေကြပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မဆုမြတ်မတင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ပါရှင်အခုဆက်ပြီးတော့တတ်တက်ရောင်တရင်လွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ကဘာတလွှားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတွေကိုစူးစီးပြီးတော့မယေးသန္တာကျော်ကတတ်တက်ရောင်တရင်လွှာအစီအစဉ်မှာတင်ဆက်ထားတာရှုစားနာဆင်ပါရှင
British နိုင်ငံကမီဘီယာကင်မလာရဲ့မွေးနေ့ဖြစ်တဲ့ဇူလိုင်လ18ရက်နေ့တင်းနယ်လာနေက British စစ်တပ်ကထုံးနှံစင်လာအရာတနက်ပစ်ပေါက်ပြီးတော့ဂုံပြူခဲ့ပါတယ်။ဒါဟာ British နိုင်ငံမှာ Charles ပြည်နန်းတက်ပြီးကလေးကပထမအဆုံးကြုံရတဲ့မွေးနေ့ဖြစ်တာပါ။ Greenpoint ဥယျာဉ်မှာဘရင်တော်ဝင်မြင်းဆွဲအမြောက်တပ်က တနက်42ချက်ပြစ်ပေါက် HAC ဂုံနူးဆောင်အမြောက်တက်ကတော့တိုင်းမြေဘေးက Wolf မျိုးစင်ကနေပြီးတော့တနက်62ချက်ပြစ်ပေါက်ပြီးတော့ဂုံပြူခဲ့ကြပါတယ်ဗြိတိန်နိုင်ငံမှာတတိယမြောက် Charles ပြင်ကမေလ6ရက်နေ့ကပဲဘီရင်ဖြစ်နဲ့ဗိတ်သိက်ခံခဲ့တာဖြစ်ပါတယ
် Madonna
Yeah
I dare you
Mhm
to do a world tour and play your greatest motherfucking hits.
Nemejo Wayne Pop ဆိုတော့ Madonna ရဲ့ Now America ဖြော်ပြခီးစဉ်အားလုံးရွှေ့ဆိုင်းလိုက်ပါတယ်။သူနေမကောင်းဖြစ်ပြီးတော့ရက်တော်ကြာဆေးရုံတရပြည့်တဲ့နောက်အခုလိုမျိုးဖြော်ပြရေးပွဲတွေကိုရွှေ့ဆိုင်းတဲ့တင်ထုတ်ခဲ့တာပါ။အဆောင်ကတော့သူ့ရဲ့ Celebration ဆိုတဲ့ဖြော်ပြခီးစဉ်ကနေဒါနိုင်ငံ Vancouver မြို့မှာဒီလအစတင်မှာဖြစ်ပါတယ်။အခုတော့အော်တိုဘာလကျတော့မှဥရောပဖြော်ပြခီးစဉ်နဲ့စတင်ဖို့စီစဉ်ထားတယ်လို့ဇူလိုင်လ10ရက်နေ့က Twitter လူမှုကွန်ရက်မှာပြောသွားပါတယ်။မြောက်အမေရိကဖြော်ပြခီးစဉ်အတွက်ရက်တွေကိုတော့တက်နိုင်သမျှအမြန်ဆုံးပြန်ပြောင်းကြေညာပါမယ်လို့ဒီခီးစဉ်လက်မှတ်တွေရောင်းတဲ့ Live Nation ကပြောပါတယ်။လက်မှတ်ဝယ်ထားတဲ့ပရိသတ်တွေအနေနဲ့လည်းသူတို့ရဲ့လက်မှတ်တွေကိုတခြားတင်ထားပြီးတော့ကြေညာမဲ့ရက်ကိုသာစောင့်ကြပါလို့မှာထားပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့ဆိုတော့ Madonna ဟာဘက်တီးရီးယားပြားဝင်ပြီးတော့အရင်ကစေယောအထူးကုသဆောင်မှာရက်တော်ကြကြကုသလာရတာပါအခုလောလောဆယ်သူကျမ်းမာရေးကိုအထူးအာရုံစိုက်နေပါတယ်ပြန်အားရှိအောင်လုပ်နေပါတယ်အမြဲတမ်းပရိသတ်တွေစီကိုပြန်လာဖို့ကြိုးစားနေပါတယ်ဆိုတာအာမခံပါတယ်လို့မက်ဒေါနာက Twitter မှာရေးသွားပါတယ်သူ့ကိုအမြဲတမ်းအားပေးတဲ့ပရိသတ်တွေနဲ့သူတို့ရဲ့စွန့်မွန်တွေအားပေးတဲ့နေအတွက်အထူးကျေးဇူးတင်ပါကြောင်းလည်းပြောပါတယ်ရှင်တို့ရဲ့ချစ်ချင်းမေတ္တာတွေကိုကျွန်မရရှိပါတယ်ပြန်နေကောင်းအောင်လုပ်နေပါတယ်ကျမဘွားမှာရရှိခံစားရမှုတွေအားလုံးအတွက်အထူးကိုကျေးဇူးတင်ပါတယ်လို့မက်ဒေါနာကပြောသွားခဲ့ပါတယ်။ကမ္ဘာအလှမယ်တမိုင်းမှာပထမဦးဆုံးအကြိမ်အနေနဲ့နယ်သာလန်နိုင်ငံအလှမယ်ပြိုင်ပွဲမှာလိန်ပြောင်းအမျိုးသမီးကအလှတရဖူးစုစုခုသွားပါတယ်။ဒါဟာအလှမယ်ရွေးချယ်ပြိုင်ပွဲတွေကျင်းပတဲ့94နှစ်တာကာလအတွင်းမှာပထမဦးဆုံးအကြိမ်မှာဇွန်လ8ရက်နေ့ကကျင်းပတဲ့ပြိုင်ပွဲမှာအသက်22နှစ်ရွယ်Ricky Valerie ကိုလည်းကအလှတရပူစောင်းသွားတာဖြစ်ပြီးတော့ဒီနှစ်ကုန်ပိုင်းမှာကျင်းပမယ် Miss Universe မယ်ဆက်ကြဝလာပြိုင်ပွဲမှာနိုင်ငံကိုစားပြုရှင်ပြရမှာပါ။အဲ့ဒီပြိုင်ပွဲမှာသာသူသာနိုင်ရရင်သူကမယ်ဆက်ကြဝလာအလှမယ်တမိုင်းတခြားကိုတရပူစောင်းတဲ့ပထမအဆုံးလိန်ပြောင်းအလှမယ်ဖြစ်ပါမယ်။အခုဆုရရှိတဲ့ Miss ကိုလည်းက Miss Universe မယ်ဆက်ကြဝလာပြိုင်ပွဲအတွက်အထူးစိတ်လှုပ်ရှားနေပါတယ်။
I'm selected to go to Miss Universe and do that with more than 80 other countries so I cannot wait for that adventure.
ပြိုင်ပွဲချင်အများဆုံးရောက်ချင်နေပါပြီလို့ကိုလဲကပြောသွားတာပါ။ဒါမဲ့လည်းသူကခွဲစိတ်ပြီးတော့လိန်ပြောင်းထားတဲ့အလှမယ်တူမလို့နေ့စဉ်နဲ့အများဆိုသူလို့စဲစားတွေသူစီရေးပို့နေကြတာကြောင့်သူဘလောက်စိတ်ညစ်ခံစားရလဲဆိုတာလည်းပြောပါတယ်။ဒီလိုစာမျိုးတွေကန့်ဝတ်မှုမျိုးတွေကြုံနေရတာက Netherlands နိုင်ငံလူမှုအတိုင်းဝိုင်းရဲ့အကြီးတန်းတဲ့တခြားတစ်ဖက်ကိုဖိဟပြသလိုဖြစ်ပါတယ်လို့သူကပြောပါတယ
်။မေးသနာကျော်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလာအစီအစဉ်မှာရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်ကာမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
88မျိုးဆက်ခေါင်းဆောင်တအုပ်ဖြစ်တဲ့ကိုကျင်မီ NLD လွှတ်တော်ကိုစလေဟောင်းကိုဖြိုးစေရတော်နဲ့တူတက်ကြွလှုပ်ရှားသူကိုလာမျိုးအောင်နဲ့အောင်သူကိုအောင်သူရဇော်တို့ကိုစစ်တပ်အာဏာပိုင်တွေကကွပ်ပြတ်တတ်မြတ်လိုက်တာဟာတနှစ်ပြည့်တဲ့အချိန်မှာပဲအမေရိကန်တန်ယုံဗြိတိန်တန်ယုံနဲ့အာဆီယံမှာရှိတဲ့ဥရောပပါလီမန်တို့ကဝန်နေကြောင်းဒီကနေ့ထုတ်ပြန်ပါတယ်ရန်ကုန်အမေရိကန်တန်ယုံနဲ့ရန်ကုန် UK တန်ယုံတို့ဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကစလို့ခုလိုအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုရှုတ်ချတာဆန့်ကျင်တာဒီမိုကရေစီရေလိုလားသူတွေကိုထောက်ခံကြောင်းပြတာတွေမကြာခဏဖော်ပြလေးရှိပါတယ်။အာနာသိန်းစစ်ကောင်စီကတော့ရန်ကုန်အခြေစိုက်နိုင်ငံသားတန်ယုံတချို့ကမြမအကြီးကိုဝင်ရောက်ဆွတ်ဖက်တာတွေရှိနေတယ်ဆိုပြီးသတိပေးချက်ထုတ်ပြန်ခဲ့ပူပါတယ်။ဖိလစ်ပိုင်နိုင်ငံမှာသမ္မတဖာဒီနယ်မာကုစ်ဂျူနီယာကသမ္မတတာဝန်ယူတဲ့တစ်နှစ်ပြည့်အဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းမပြောခင်မှာပဲထောင်နဲ့ချီတဲ့ဖိလစ်ပိုင်ပြည်သူတွေဟာမနီလာမြို့လမ်းမပေါ်တွေပေါ်မှာစုယုံဆန္ဒပြကြပါတယ်။တိုင်းပြည်ရဲ့ဘန်နာ၃နဲ့ယထာလန်းဖောက်လုပ်ရေးလုပ်ငန်းလိုအခြေခံအဆောက်အုံစီမံချက်တွေဟာလူနည်းစုကိုပဲအကျိုးဖြစ်ထွန်းစေတယ်လို့စီးရဲမွေးတင်မှုနဲ့အလုပ်လက်မဲ့တွေတိုးလာမှုဖြစ်စေတယ်လို့ဆန္ဒပြသူတဦးကပြောသွားပါဗျ။တ တနင်္လာနေ့ကကျင်းပတဲ့စပိန်နိုင်ငံရွေးကောက်ပွဲမှာလက်ဝဲလက်ရပါတီတွေနှစ်ဖက်စလုံးဘေးပါတီကမှအပြတ်အသတ်အနိုင်ရတာမရှိပဲအစိုးရဖွဲ့နိုင်တဲ့အခြေအနေမရှိတာကြောင့်နိုင်ငံရေးရရှေ့တိုးမရတဲ့အကျက်တဲတွေနဲ့ရင်ဆိုင်နေရပါတယ်ရွေးကောက်ပွဲမှာအတိုက်ခံ Conservative Party ဖြစ်တဲ့ Popular Party ကအမတ်နေရာအများစုကိုအနိုင်ရခဲ့ပါတယ်ဒါပေမဲ့လက်ရှိ Socialist ဝင်ကြီး Pedro Sánchez ကိုဖယ်ရှားပြီးအစိုးရအသစ်ဖွဲ့နိုင်တဲ့အထိတော့အဆင်မပြေသေးပါဘူးရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့စီစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citric Franklin နဲ့ Helen တို့ဖြစ်ပါတယ်ရှင်။ကျမကစုမမ VO ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.